Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American Sun ရဲ့2022ခုနှစ်မေလ29ရက်တောက်ကြညရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေတရက်စတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3258အပြင်လိုင်းဒိုမီတာ190ကနေဖန်ယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA ရဲ့ website, Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းနားဆင်ကြည့်ရှုနိုင်ပါတယ်။ဒီညစီစဉ်မှုကကျွန်တော်ဝင်းမြမဒီညထိတ်တရော့သတင်းတွေထဲမှာတော့ American ချောင်းတွင်22ခုပြစ်ခံရတဲ့ Texas ပြည်နယ်မှာလက်နက်ရောင်ဩဇာကြီးအဖွဲ့ NRA ညီလာခံဒီနေ့စမှာပါ Ukraine မှာ Russia လူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေတယ်လို့ Ukraine သမ္မတကပြောလိုက်ပါတယ် Cambodia ဝန်ကြီးချုပ်နဲ့ကုလအထူးကိုယ်စားလှယ်တို့မြန်မာအရေးဆွေးနွေးခဲ့ကြပါတယ်တည်တင်ဆိုရအကြီးတန်းသတင်းမှန် NUG ဝန်ကြီးနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီသတင်းတွေနဲ့အတူအခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ရှမ်းနယ်ခရီးပြည်နယ်ဒုက္ခသည်တချို့ကို WFP ကအကူအညီပေးနေတာမှာခက်ခဲလာမှုကိုကူညီနေသူတူကအ
မှုကျင်းတိုင်းဆိုတော့ကျွန်တော်တို့မှာပြည်နေသားရပါတော့နံပါတ်7ကတော့ပြောနေမျိုးမူရလာရင်ဆော်တယ်ရိခါရရကိုရင်ခက်ခဲတဲ့ခါကြတော့ငါပြောနေမျိုးပေါ့နော်ဒီစာ
အခုလိုအကူအညီတွေစခက်ခဲလာတာအပြင်နောက်ဒီလူသားချင်းစာနာမှုအကူအညီတွေအတွက်ချမှတ်ထားတဲ့လူပေါင်းတိုင်းလိုက်နာဖို့စစ်ကောင်စီပြောခွင့်ရသူကတတိပေးလိုက်ပါတယ်။ဖာကန်မြို့နယ်အတွင်းမှာတော့စစ်ကောင်စီနဲ့ KIA တိုက်ပွဲမှာအရသာတူးဒဏ်ရခဲ့ပါတယ်။အခုလိုသတင်းထွားတွေပြီးမှတော့တောက်ချာညာပတ်စင်ကဏ္ဍတွေဖြစ်တဲ့မြို့သမီးကဏ္ဍသုဒ္ဓဆောင်လေအမေရိကန်တခွင်နဲ့သိပ်ပန်တဲ့နေပညာကဏ္ဍကိုနားဆင်ကြည့်ရှုရမှာပါ။အခုရင်းဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကုသညင်တို့ပြပြပေးပါဦးခင်ဗျာ။
Texas ပြည်နယ် Uvalde မြို့က Rob Mularan တောင်မှာဆယ်ကျော်တဲ့အရွယ်တနက်သမားလက်ချက်နဲ့ကလေးငယ်19ဦးနဲ့ဆရာမ2ဦးသေဆုံးခဲ့ရတဲ့ပြစ်ခတ်မှုဖြစ်ထားတာရပ်ပိုင်းမဲ့ရှိနေချိန်မှာ Texas ပြည်နယ် Houston မြို့မှာပဲအမျိုးသား Rifle အသင်း NRA ရဲ့နှစ်ပတ်လည်ညီလာခံဒီကနေ့စတင်ကျင်းပပါရယ်ဒီနေ့လာကမှာလူကိုယ်တိုင်ဒီနေ့တက်ရောက်မိကွန်းပြောဖို့ပြည်내အုပ်ချုပ်ရေးမှူး Great Airport ကအစောပိုင်းမှာအစီအစဉ်ရှိခဲ့ပေမဲ့အခုတော့ဒီအစီအစဉ်ကိုဖျက်ပြီးတော့ Uvalde မြို့ကိုသွားရောက်မှာဖြစ်ပါတယ်။ American ပြည်ထောင်စုမှာလက်နက်ကင်ဆောင်ခွင့်ဆက်ရှိနေဖို့အဓိကစီရင်ပြောဆိုနေတဲ့ NRA Rifle အသင်းရဲ့သုံးရကြာညီလာခံမှာအမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကတော့မိန့်ခွန်းပြောကြားဖို့အစီအစဉ်ရှိပါတယ်။အင်္ဂါနေ့တုန်းကမူလာရန်တောင်းမှာဖြစ်ပွားတဲ့ပြစ်ခတ်မှုကို Texas ရဲတပ်ဖွဲ့ရဲ့တုံ့ပြန်မှုကြမ်းကြာခဲ့တဲ့အပေါ်ပြင်းပြင်းထန်ထန်မိန့်ခွန်းထုတ်ခံရမှုတွေလည်းရှိနေပါတယ်။အထက်တန်းကြောင့်မပြီးခင်ကြောင်းထွက်ထားတဲ့တနက်သမား Salvador Ramos ဟာရဲတပ်ဖွဲ့ရောက်မလာခင်လေးတန်းကြောင်းစာသင်ခန်းထဲမှာမိနစ်40ကနေတနားနီးပါးပြစ်ခတ်ခဲ့တယ်လို့အတွက်22ယောက်သေဆုံးခဲ့ရတာဖြစ်တယ်ဆိုပြီးအစိုးရရရှိကပြောပါတယ်။ကျောင်းဝင်းထဲမှာပိတ်မိနေတဲ့ကျောင်းသားတွေရဲ့မိဘတွေလမ်းဘေးမှာစုဝေးကြည့်နေကြသူတွေကရဲတပ်ဖွဲ့တွေကျောင်းဝင်းထဲအမြန်ဆုံးဝင်ရောက်ပြီးတော့တနက်သမားပြစ်ခတ်တက်ဖြတ်နေတာကိုရပ်ဖို့အော်အဟစ်ပြောဆိုခဲ့ကြတယ်လို့မျက်မြင်တွေကပြောပါတယ်။တနက်သမားဟာကျောင်းတကာတော့မခတ်ခါထားတဲ့အတွက်အတားအဆီးမရှိဝင်သွားနိုင်ခဲ့ပြီးအဲ့ဒီအချိန်မှာကျောင်းတုံ့ပြန်ရေးအရာရှိတဦးမှရှိမနေဘူးလို့ Texas ပြည်သူ့တုံ့ပြန်ရေးဌာနရဲ့ဒေသဆိုင်ရာညွှန်ကြားရေးမှူးကပြောပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာပြည်ရင်းချမ်းဖက်ဝါရာတိုက်ဖြစ်ရေးဥပဒေချမ်းပေါ်ဆွေးနွေးမှုအထက်လွှတ်တော်ဒီမိုကရက်အမတ်တွေကကြိုးစားတာကို Republican အမတ်တွေကစာသားရင်းတွေမှာပိတ်ပင်တားဆီးကြပါတယ်။ပြည်တွင်းမှာတရက်နဲ့အကြမ်းဖက်မှုတွေကိုဘလို့အကောင်းဆုံးထိန်းချုပ်ကာကွယ်မလဲဆိုတာကိုအထူးကပါတီကြီးနှစ်ခုကြားမှာငြင်းပွားနေတဲ့ချိန်အခုလို Republican အမတ်တွေကဆွေးနွေးမှုရှိမဆက်နိုင်အောင်လို့တားဆီးကြရတာဖြစ်ပါတယ်။နယူးယောက်ပြည်နယ် Buffalo မြို့ကကုန်စုံဆိုင်တစ်ခုမှာလူပြူဆယ်ကျော်တက်တရက်သမားလက်ချက်နဲ့လူမဲ10ဦးတည်ဆုံးခဲ့တဲ့ဖြစ်ရပ်ပြီးခဲ့တဲ့နောက်ပြည်တွင်းချမ်းဖက်ဝါရာတိုက်ဖြစ်ရေးဥပဒေချမ်းကိုဒီမိုကရက်အမတ်တွေလွှမ်းမိုးတဲ့အောက်လွှတ်တော်မှာပြီးခဲ့တဲ့သတင်းပတ်ကအတည်ပြုခဲ့ကြပါတယ်။ဒီဥပဒေချမ်းကိုအထက်လွှတ်တော်မှာဆွေးနွေးတည်ပြုဖို့အထက်လွှတ်တော်ဒီမိုကရက်အမတ်တွေကမဲခွဲကြိုးစားကြပြီးမြေလိုအပ်တဲ့မင်းမရပဲနဲ့အရေးနှင်းခဲ့ပါတယ်။ဥပဒေချမ်းကိုဆွေးနွေးဖို့အတွက်အတည်ပြုမဲ60လိုအပ်ပြီးမြေထောက်ခံမဲ48မဲကန့်ကွက်မဲ48မဲနဲ့ရှုံးနိမ့်ခဲ့တာဖြစ်ပါတယ်။ပြည်တွင်းချမ်းဖက်ဝါရာတိုက်ဖြစ်ရေးဥပဒေချမ်းမှာလက်ဝဲစွန်းအဖွဲ့တွေရဲ့ကျူးလွန်မှုနဲ့ပတ်သက်လို့လုံလောက်တဲ့ဆောင်ရွက်မှုတွေမပါဘူးလို့Republican အမတ်တွေကပြောဆိုပယ်ချခဲ့ကြတာဖြစ်ပါတယ်။အမေရိကမှာတနက်ရောင်းချမှုတင်းကျပ်ရေးတနက်ဝယ်သူတွေနဲ့နောက်ကျောင်းကိုစစ်စစ်ဆုံဆုံစစ်စေးရီလုပ်ဖို့ဒီမိုကရက်အမတ်တွေကနှစ်ပေါင်းများစွာကြိုးစားနေပြီးပဲ Republican အမတ်တွေကြောင့်မအောင်မြင်သေးတာဖြစ်ပါတယ်ခင
်ဗျ။ Ukraine ပြည်သူတွေပေါ်ရုရှားကလူမျိုးတုံးတပ်ဖြတ်တဲ့မူနဲ့ဆောင်ရွက်ကျူးလွန်နေတယ်ဆိုတာသိကြတယ်လို့ Ukraine သမ္မတ Volodymyr Zelensky ကသူ့ရဲ့နေ့စဉ်မင်းကွန်းမှာပြောကြားလိုက်ပါတယ်။ကမ္ဘာအင်အားကြီးနိုင်ငံတွေအနေနဲ့စစ်ပွဲအဆုံးသတ်အောင်ဖိအားပေးမယ်ဆိုရင်ကြီးမားတဲ့ဆုံးရှုံးမှုတွေဖြစ်လာမှာမဟုတ်ဘူးလို့သူကဆိုပါတယ်။ ဥရောပသမဂ္ဂကရုရှားအပေါ်အစီအစဉ်6ခုနဲ့အရေးယူတန်းခတ်ဖို့ကြိုးစားနေတဲ့တစ်ချိန်ထဲမှာဥရောပကိုရင်းနှီးတဲ့သဘာဝတန်းငွေရောင်းချမှုကနေရုရှားကတနေ့ကို1ဘီလီယံယူရိုနီးပါးရရှိနေတာကိုသူကထောက်ပြပါတယ်။ယူကရိန်းစစ်ကမ်းတွေမှာတောင်တင်နေတဲ့ဂျုံပြောင်းဆတဲ့ကောက်ပဲတိနံတွေကိုတင်ပို့လို့မရအောင်လို့ရုရှားကပိတ်ဆို့ပြီးကမ္ဘာကြီးကိုတစားကန်အဖြစ်လုပ်ဖို့ကြိုးစားနေတယ်လို့ဗြိတိန်နိုင်ငံသားကြီးဝန်ကြီးလစ်ထရပ်စ်ကကြားသာပေးနေတဲ့ကဆက်ဆွဲခဲ့ပါတယ်။ရုရှားဟာအစားအသောက်တွေကိုလက်နဲ့တစ်ဖက်သုံးနေတယ်လို့အမေရိကန်ကာကွယ်ရေးဌာနထိတ်တန့်အရာရှိတယောက်ကလည်းဒဲရိုပြောကြားခဲ့ပါတယ်လုံးဝရန်စားမှုမရှိဘဲကျူးကျော်တိုက်တဲ့ရုရှားစစ်ရဲ့နောက်ထပ်လူမဆန်တဲ့လုပ်ရဖြစ်တယ်လို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရဂျွန်ကာဘီကပြောကြားခဲ့ပါတယ်အခုလိုယူကရိန်းထရပ်ကုန်ကောက်ပဲတိနံတွေကိုလိုရာတင်ပို့လို့မရအောင်ရုရှားပိတ်ဆို့ထားတဲ့ကိစ္စကိုဘယ်လိုဖြေရှင်းမလဲဆိုတာနိုင်ငံတကာမဟာမိတ်တွေနဲ့အမေရိကန်အစိုးရကဆွေးနွေးနေတယ်လို့လည်းသူကပြောပါတယ်ယူကရိန်းစစ်ကမ်းတွေမှာနိုင်ငံသားကိုပို့ဆောင်ဖို့အသင့်ဖြစ်နေတဲ့ကောက်ပဲတန်ချိန်22တန်းလောက်ရှိမယ်လို့ဗန်ဒန်ကွန်တာဝန်ရှိသူတွေကခန့်မှန်းထားပါတယ်။အဲ့ဒါတွေမပို့နိုင်အောင်လို့ရုရှားကပိတ်ဆို့ထားပါတယ်ရှင်
။ဂျော်ဒန်မြစ်အနောက်ဘက်ကမ်းမှာမေလ17ရက်နေ့ကသတင်းယူနေစဉ်မှာအယ်ဂျာဇီးယားရုပ်သံသတင်းထောက်ပြတဲ့ Sharin Abu Akleh တနက်ထိမှတည်ဆုံးခဲ့တဲ့ပေါ်စုံစမ်းမှုအရသူ့ကိုအစ္စရေးစစ်တပ်ကတမင်တပ်ဖြတ်ခဲ့တာဖြစ်တယ်လို့ပါလက်စတိုင်းအာဏာပိုင်ကပြောပါတယ်။ဂျင်နီမျိုးကပါလက်စတိုင်းဒုက္ခသည်စခန်းတစ်ခုပေါ်မှာအစ္စရေးစစ်တပ်ရဲ့ဝင်ရောက်စီးနှင်မှုကိုသတင်းယူနေရင်းနဲ့ပါလက်စတိုင်းတွေဘွားအမေရိကန်ဝိုင်းရင်သတင်းတောက်ရဲ့ခေါင်းကိုသနက်ထိမှတည်ဆုံးခဲ့တာဖြစ်ပါတယ်။အဲ့ဒီနေရာမှာသတင်းတောက်တွေရောက်နေတယ်ဆိုတာကိုအစ္စရေးစစ်သားတွေသိရှိကြောင်းနဲ့အမေရိကန်သတင်းတောက်ခုလိုလွတ်ရာကိုထွက်သွားဖို့လှုပ်ဆင်မှာသူ့ကိုတမင်တက်တဲ့တဲ့ကိုပြစ်ခတ်ခဲ့တာဖြစ်တယ်လို့ဒီပါလက်စတိုင်းရှိနေချုပ်ကစုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုကြာသပတေးနေ့မှာသတင်းစာရှင်းလင်းပွဲအတွင်းပြောခဲ့တာဖြစ်ပါတယ်။စုံစမ်းမှုတွေကရရှိတဲ့တရအထောက်အထားတွေမျက်မြင်တွေရဲ့ပြောပြချက်တွေကျွမ်းကျင်သူတွေရဲ့အစီအစဉ်စာအရဒီအမေရိကန်သတင်းတောက်နဲ့သူနဲ့တူပါသွားတဲ့သတင်းတောက်အဖွဲ့ကိုအစ္စရေးစစ်တပ်ကတမင်ပစ်ခဲ့တာဖြစ်တယ်လို့ရှင်းနေချုပ်အခရမ်အယ်ခါဒက်ကပြောပါတယ်။ပစ်ခတ်ခံရစဉ်သူဟာသတင်းတောက်အမှတ်တာ press လို့ဖော်ပြတဲ့အပေါ်အင်ဂျီရောခေါင်းဆောင်ဘူပါဝစ်ဆင်ထားပါတယ်။အစ္စရေးဘက်ကရောပါလက်စတိုင်းတို့ဘက်ကပစ်လိုက်တဲ့သနက်ချီဓမ္မမဟုအစ္စရေးစစ်သားမှားပစ်မိလို့သတင်းတောက်တည်ဆုံးတာဖြစ်နိုင်တယ်ဆိုပြီးတော့ပြောကြားထားပါတယ်ခင်ဗျာ။
အန်တန်ညာပဲမြန်မာဘာသာအစီအစဉ်လေးကိုညာပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19ကီလိုဟတ်ဇ်5533ညာပိုင်းတိုမီတာ25ကီလိုဟတ်ဇ်11603ညာပိုင်းတိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190ကီလိုဟတ်ဇ်15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မေလ29ရက်တောက်စာနေ့ညပဲအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါရှင်။မြန်မာနိုင်ငံအရေးကြီးကိစ္စဟာမလွယ်ကူပေမဲ့အရေးကြီးတယ်လို့ဝန်ကြီးချုပ်ဟွန်ဆိုင်ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကုန်စည်လဲနိုလင်းဟေစာကိုပြောကြားခဲ့ပါတယ်။အာဆီယံဥက္ကဋ္ဌအနေနဲ့ကမ္ဘောဒီးယားနိုင်ငံကဆောင်ရွက်ရမယ့်အခမ်းအနားကိုဆက်ပြီးဆောင်ရွက်ဖို့တန်တိတ်ထန်ချထားတယ်လို့စွစ်ဇာလန်နိုင်ငံဒါဗော့စ်နေမှာကျင်းပနေတဲ့ကမ္ဘာစီးပွားရေးညီလာခံဘေးပတ်မှာတွေ့ဆုံချိန်မှာကမ္ဘောဒီးယားဝန်ကြီးချုပ်ကပြောခဲ့တဲ့အကြောင်းကိုတော့ကမ္ဘောဒီးယားကုန်စည်လဲအဖွဲ့ဝန်ကြီးရဲ့အပြောကိုကိုးကားပြီးဖနွန်ဘန်ပို့စ်သတင်းစာကဖော်ပြပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့ပဋိပက္ခတွေအဆုံးသတ်စေမဲ့ရေရှည်အဖြေချဖို့ပဋိပက္ခမှာပါဝင်နေသူတွေအလုံးနဲ့ဆွေးနွေးမှုတွေပေါ်ပေါက်လာစေဖို့နဲ့လိုအပ်နေသူတွေစီကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်ဖို့အတွက်ကမ္ဘောဒီးယားနိုင်ငံကခိုင်မာတဲ့အခိုင်အမာဆောင်ရွက်သွားမယ်ဆိုပြီးတော့ဝန်ကြီးချုပ်ဟွန်ဆိုင်ပြောခဲ့တယ်လို့လည်းသတင်းမှာဖော်ပြပါတယ်မြန်မာနိုင်ငံမှာအရသာတွေအပေါ်အကြမ်းဖက်မှုကျော်သွားအောင်လုပ်နိုင်မဲ့နည်းလမ်းတွေရှာဖို့အရေးကြီးတယ်ဆိုတာကိုကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟေစာကလည်းပြောခဲ့တယ်လို့ရေးသားထားပါတယ်။ဒါအပြင်သူ့ကိုမြန်မာနိုင်ငံလာဖို့စစ်ကောင်စီကဖိတ်ကြားထားတယ်လို့ဝန်ကြီးချုပ်ဟွန်ဆိုင်ကိုပြောကြောင်းဖနော့ဘန်ပို့စ်သတင်းကပြောပါတယ်။ထိုင်းနိုင်ငံမှာအထူးကိုယ်စားလှယ်နိုလင်းဟေစာနဲ့နိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းတို့တွေ့ဆုံစဉ်ပြောကြားခဲ့တာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းကိုပြောပါတယ်။
ဒီနေ့ကတော့ကျွန်တော်တို့နိုင်ငံသားရေးဝန်ကြီးနဲ့ထိုင်းမှာလည်းတွေ့ကြတာရှိတယ်။အဲဒီကတည်းကကျွန်တော်တို့အစိုးရအနေနဲ့ပြောပြတာဖြစ်တယ်။သူတို့တည်ယဝင်ကာနဲ့ဟောနော်တည်ယဝင်ကာပေးပေးပါတည်ယဝင်ကာပေးပြီးရင်ကျွန်တော်တို့ဆက်လက်ပြီးတော့ဒါဝင်ခွင့်တောင်းရင်ဆိုရင်ကျွန်တော်တို့ကဒီကုလသမဂ္ဂအနေနဲ့ဒါကုလသမဂ္ဂရုံးကနေတည်ယဝင်ကာပေးတည်ယဝင်ကာပေးပြီးရင်ကျွန်တော်တို့အနေနဲ့ဝင်ခွင့်နဲ့ပတ်သက်ပြီးတော့ဒါဟာဟိုပေါင်းရမယ်နဲ့အရေးထားရှိတယ်လို့ပြောပြီးဖြစ်ပါတယ်။အခုအနေနဲ့ကဒါတည်ယဝင်စာကိုခြင်းမရှိသေးပါဘူးဗျာ
နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟေစာဟာမြန်မာနိုင်ငံကိုတွားဖို့အစီအစဉ်ရှိပေမဲ့မတွားခင်မှာကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့အမြင်ကိုသိလိုတယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ကိုပြောခဲ့ကြောင်းကမ္ဘောဒီးယားကိုယ်စားလှယ်အဖွဲ့ဝန်ကြီးရဲ့အပြောကိုသတင်းစာကအကိုကဖော်ပြပါရရှင်
ब्रिटेन सूर्या ये दी आशा ने शीले बाइन साया चीरन तनमें अमेंडा मेलिंगा एनयूजी ठेकान गांव डूबी जे डॉटर जो विसुने लंदन म्यूमा शीले ब्रिटेन ने जाई योमा क्यूसों बिरो ब्रिटेन ने अनीने म्यूमा पितूरी ने जटी रे सुरागु शिशिं प्याताला इटा फिटेलु ပြည်ထောင်အနေနဲ့ဒီအန်ယူဂျီနဲ့ဒီမိုကရေစီပြောင်းလဲအသက်ဝင်ရေးတောင်းဆိုနေသူတွေအားလုံးကိုထောက်ခံတယ်လို့ဗြိတိန်ဆွေရရဲ့အာရှနဲ့အရှေ့အလေပိုင်းဆိုင်ရာကြီးကြပ်တန်တမန်အမန်ဒယ်မီလင်းကပြောကြားခဲ့တဲ့အကြောင်းဗြိတိန်ဆွေကသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာဆီအာနာတိမ့်မှုအပေါ်မှာဆန့်ကျင်တော်လှန်နေတဲ့ကိစ္စတွေလူသားချင်းစာနာထောက်ထားရေးနဲ့မြန်မာနိုင်ငံရေးမှာနည်းငယ ကျွန်တော်တို့ကလည်းအန်ယူဂျီခေါင်းဆောင်သူဖြစ်တဲ့နိုင်ငံရေးဝန်ကြီးဒေါ်စင်ပါအောင်ကိုအမေရိကန်လက်ထောက်နိုင်ငံရေးဝန်ကြီးဝန်ဒီရှာမန်နဲ့ဒီမလေးရှားနိုင်ငံရေးဝန်ကြီးတွေကဝါရှင်တန်မှာတရားစီလက်ခံတွေ့ဆုံခဲ့ကြပါတယ်။
တရုတ်နိုင်ငံမှာကိုဗစ်ကပ်ဘေးစီကန်တင်းကြပ်မှုတွေကြောင့်မော်တော်ယာဉ်ထုတ်လုပ်ရေးကနေနည်းပညာပစ္စည်းတွေထုတ်လုပ်ရေးအထိတရုတ်စီးပွားရေးကဏ္ဍတော်တော်များများထိခိုက်တက်ရောက်မှုတွေရှိခဲ့ပါတယ်။ရှန်ဟိုင်းမြို့မှာသွားလာကန့်သတ်မှုတွေလုပ်တဲ့ကာလအတွင်းပြီးခဲ့တဲ့လမှာကားအယောင်းဝယ်လုံးဝမရှိဘဲဖြစ်သွားခဲ့တယ်လို့ရှန်ဟိုင်းကားအယောင်းဝယ်လုပ်ငန်းရှင်များအဖွဲ့ကထုတ်ပြ
Gita Pyobi Wetia Gu Lanya Myoma Chinpa Ba Le. Apa Wyatt Lu Amyame Pi Tha Le Pyobi Wet Ma Apa Apwe Win 4 Yaung Ne Pawsan Tu Lout Tha Le Digital Yauk Ri Ga Di Athu Phan Di Tha Le Effect Ri Mi Yaung Ni Aung Ma Pyobi Ge Ja La Phit Ba Le. Tanai Gwe Ja Le Gita Pyobi Wet Twe Apa Apwe Ye Name Jaw Tachin 22 Pawk Gu Tru Apwe Win 4 Yaung Ga Tadin Bat Paung Mya Soa Chu Tin Pyet Sin Ti Su Ge Ya Le Lu Asuro Benny Anderson Ga Pyo Ba Le.
သူရဲ့လှူရှားမှုတွေကိုမှတ်ယူတဲ့မိုးရှင်းကက်ချာနိပညာပါဝင်နိပညာတွေကိုသုံးပြီးတော့သူတို့နဲ့ပုံစံတူဒီဂျစ်တယ်အဗတာတွေကိုဖန်တီးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။ဖီယိုအမေရိကန်ဆိုင်ရဲ့တောက်ချာညာအထူးခြားဆုံးသတင်းတွေကိုမတ်စမီယံမနဲ့ကိုသားညိုတို့ပြောပြခဲ့ကြတာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေနဲ့သတင်းဆောင်မတွေကိုစက်တိုက်ပြောပြပေးပါမယ်။ပထမဆုံးကတော့ရှမ်းနယ်ကယားပြည်နယ်ကဒုက္ခသည်တချို့၊ကုညီရမအခက်အခဲတချို့ကြုံနေရတဲ့အကြောင်းပါ။မြန်မာနိုင်ငံအတွင်းစေပတိခပဋိပက္ခတွေကြောင့်နေရက်စွန့်ခွာထွက်ပြေးရသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတော်ကိုလိုအပ်နေပါတယ်။တချို့ဆိုယာယီစစ်ဆောင်စခန်းတွေမှာအချိန်တော်တော်ကြာကြာနေရပြီးအခြေခံလိုအပ်ချက်တွေဖြစ်တင်းနိုင်ဖို့အတွက်ပါခက်ခဲနေကြတာပါ။ဒီဒုက္ခသည်တွေအတွက်နိုင်ငံတကာရဲ့အကူအညီယာယီအလားအလာကဘယ်လိုရှိနေပါလဲဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမြတ်မွန်ပြောပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ခြင်းကနေစလို့အခုနှစ်2022ခုနှစ်မေလအစောပိုင်းအထိပြည်တွင်းနေရဲစွန့်ခွာသူဥယေဟာ63,600ကျော်အထိရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ UNOCHA ကသတင်းထုတ်ပြန်ပါတယ်သူတို့တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေတွားရောက်ကူညီခွင့်ပေးဖို့ကလည်းအမြန်ဆုံးလိုအပ်နေပါတယ်လို့ဖော်ပြထားပါတယ်ရှေ့ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားအပြန်အလှန်ပစ်ခတ်မှုတွေရှိနေလို့နေအိမ်တွေကနေစွန့်ခွာပြီးဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတဲ့ကယားပြည်နယ်ဒေသခံအခေါ်ကရင်နီကဒေသခံအများစုဟာစစ်ဆောင်တဲ့နေရာတွေမှာလဲစားနပ်ရိက္ခာနဲ့နေထိုင်ရေးအခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်စစ်ဘေးဒုက္ခတွေတသောဝင်းကျင်အတွက်ဒေသခံတွေကသာအဓိကကူညီပေးနေပြီးအချိန်ကာလကြာလာတာနဲ့အမျှနိုင်ငံတကာရဲ့ထောက်ပံ့မှုရနိုင်မှုကိုလည်းကြိုးပမ်းနေပါတယ်လို့ကူညီပေးနေသူတဦးကပြောပါတယ်
။ဟောနိုင်ငံတကာဒီအဖွဲ့အစည်းတွေကလည်းသူတို့မှလည်းသူတို့ရဲ့ policy တွေရှိတယ်နော်။သူတို့ရဲ့ policy တွေသူတို့ရဲ့ guideline တွေရှိတယ်။အခုကျွန်တော်တို့ဒီ local မှာကျွန်တော်တို့ဖွဲ့ထားတဲ့အဖွဲ့နဲ့အဲဒီနိုင်ငံတကာကဒီအကူအညီရယူနိုင်မယ့်အခွင့်အရေးငါလောလောဆယ်ကတော့မမြင်သေးဘူးပေါ့ဆိုတော့နိုင်ငံသားအကူအညီတွေကသူတို့အကူအညီပေးတော့မယ်ဆိုတော့မှသူတို့ရဲ့ဒီသူတို့ရဲ့ policy နဲ့သူတို့ရဲ့ guideline အနေနဲ့သူတို့ညီမှသူတို့ကအကူအညီထောက်ပံ့တော့ဆို
ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေပင်တယားနယ်တောင်ကြီးမြို့နယ်တွေမှာယာယီလာပြီးခိုလုံနေကြတဲ့ကြားပြည်နယ်ကနေရက်စွန့်ခွာလာသူတွေကိုကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ်
WFP အနေနဲ့မြန်မာနိုင်ငံတွင်းကရေးပေါ်ကြေးရေးလုပ်ငန်းတွေမှာအသုံးပြုဖို့အတွက်ဒိမ့်မတ်နိုင်ငံကအမေရိကန်ဒေါ်လာ300တသမ8တန်းကိုလည်းကူညီထားပါတယ်။စစ်ပြေးဒုက္ခတွေ6000ကျော်ရှိနေတဲ့ဖရူโซမြို့နယ်အနောက်ဘက်ချမ်းမှာလည်းမိုးရွာလာရဲ့ချော်ရဲ့ရိက္ခာတွေရောက်ဖို့အရင်ထိခဲတဲ့ခါကြတော့ငါပြောမျိုးပေါ့နော်။ဒီစာနိုင်ခပိုင်းပေါ်တော့အရင်ထိခဲရလို့ရှိရတယ်။
လက်တော်မှာတော့စစ်ဘေးဒုက္ခတွေအတွက်ဆစ်ဆောင်ကော်မတီကနေပဲအလှူခံပြီးစားနပ်ရိက္ခာပြန်လည်ဖြန့်ဝေပေးနိုင်မှုကြိုးပမ်းနေရပါတယ်။ဒါကြောင့်နိုင်ငံတကာအဖွဲ့အစည်းတွေရဲ့လူသားချင်းစာနာမှုအထောက်ပံ့ရနိုင်မှုကတော့အလံဝင်နေတယ်လို့ဖရူโซမြို့နယ်အနောက်ဘက်ချမ်းစစ်ဘေးရှောင်ကူညီဆောင်ရွက်ကော်မတီရဲ့တာဝန်ရှိသူတဦးကပြောပါတယ်။ဟောကျွန်တော်တို့ဖြစ်ဆိုမှာဖက်ချမ်းကိုအဲ့လ
ီဆိုတော့ဗောနော်ကျွန်တော်တို့ကော်မတီကတော့ဟိုမှာပြောလို့မျိုးတော့တော်တော်ခက်ခဲလာတယ်အဖြစ်ဆိုတမင်းလောက်ရှိပြီရောနော်
မြန်မာနိုင်ငံတွင်းကလူပေါင်း6တန်းနဲ့2သိန်းအတွက်လူသားချင်းစာနာမှုအကူအညီပေးနိုင်ရေးအခုနှစ်အတွက်အမေရိကန်ဒေါ်လာ826တန်းလိုအပ်နေပါတယ်ဒီပမာဏကပြီးခဲ့တဲ့နှစ်ခါထက်နှစ်ဆပိုများတယ်လို့ UNOCHA ကပြောထားပါတယ်ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကတော့ရှမ်းပြည်နယ်တောင်ပိုင်းနဲ့ကယားပြည်နယ်တို့မှာလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်ချက်တွေကိုထိထိရောက်ရောက်ဖြည့်ဆည်းပေးနိုင်ရေးအတွက်တောင်ကြီးမြို့မှာရုံးခန်းနဲ့စားနပ်ရိက္ခာတိုလောင်ရုံတစ်ခုကိုအခြေစိုက်ဖွင့်လှစ်ထားတယ်လို့ဆိုပါတယ်မြန်မာနိုင်ငံတွင်ပြည်ပခါတွေအတွက်လူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေကိုအာဆီယံအသင်းကြီးမှလည်းဆွေးနွေးနေတာရှိပါတယ်ဒါပေမဲ့ဒီအကူအညီတွေကိုပေးမဲ့ပုံစံနောက်အကူအညီပေးရေးလုပ်ငန်းတွေအကောင့်ထဲပေါ်မဲ့ကိစ္စတွေနဲ့ပတ်သက်လို့အာဆီယံအဖွဲ့အစည်းမှလည်းသဘောမတူညီမှုတွေရှိနေပါတယ်မြန်မာစစ်ကောင်စီဘက်ကတော့သူတို့သတ်မှတ်ထားတဲ့မူပေါင်းအတွင်းကနေတရားဝင်ဆောင်ရွက်မယ်ဆိုရင်လက်ခံပူးပေါင်းသွားမယ်လို့တုံ့ပြန်ထားတာရှိပါတယ်ရှင်
ရှမ်းနယ်ကယားမှာထွက်ပြေးနေရသူတွေကိုအကူအညီအခက်အခဲတွေကိုမဆုမုံပြပြခဲ့တာပါအခုတော့ဒီအကူအညီတွေကိုချမှတ်ထားတဲ့မြူပေါင်းတိုင်းလိုက်နာကြဖို့စစ်ကောင်စီပြောခွင့်ရကသတိပေးလိုက်တဲ့သတင်းမှာမြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့အစိုးရကချမှတ်ထားတဲ့မြူပေါင်းတွေတိုင်းလိုက်နာမှရမယ်ဆိုတာလက်ခံဆောင်ရွက်ပေးမယ်လို့စစ်ကောင်စီပြောရေးဆိုရင်ကိုယ်ရှိသူကပြောလိုက်ပါတယ်လက်ရှိမှာအာဆီယံဘက်ကလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ဖို့စစ်ကောင်စီနဲ့ညှိနှိုင်းဆွေးနွေးမှုတွေရှိပေမဲ့လက်တွေမှာတော့ကြံ့ကြာမှုတွေရှိနေတယ်လို့စစ်ကောင်စီဘက်ကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသားညုံပြပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံတွင်းနေရာတချို့အထူးဖြစ်တော့စကိုင်းတိုင်းချင်းပြည်နယ်နဲ့ကယားပြည်နယ်ဒေသတွေမှာစစ်ပွဲပြိပခါတွေကြောင့်နေရာတိမ်းရှောင်ထွက်ပြေးသူတွေများပြားရှိနေတယ်လို့ဇာမဲမိုးရသည့်အချိန်ကြီးကြောင့်လည်းဒုက္ခတွေပိုပြီးတော့ဒုက္ခတွေပိုပြီးအကြက်တဲတွေ့လာဖို့ရှိနေပါတယ်။ဒါကြောင့်မို့ဒီဒုက္ခတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးရေးကုလသမဂ္ဂမှာရောအာဆီယံအသင်းထဲမှာပါဆွေးနွေးညှိနှိုင်းမှုတွေရှိနေပါတယ်။စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဆောင်မင်းထွန်းကတော့ဒီလိုအကူအညီပေးမှုတွေမှာအစိုးရချမှတ်ထားတဲ့မူပေါင်းတွေအတိုင်းလိုက်နာဖို့လိုအပ်မယ်လို့ပြောပါတယ
်။အိုးရရဲ့မူပေါင်းတွေအတိုင်းကျွန်တော်တို့ဒီဥကိုကိုလိုင်းနေတဲ့သဘောတူညီချက်တဲ့အဲ့ဒီမှာ SOP တွေကျွန်တော်တို့သဘောတူညီချက်တဲ့အဲ့ SOP တွေကမူပေါင်းတွေအတိုင်းလုပ်မယ်ဆိုရင်ကျွန်တော်တို့အနေနဲ့ကဒါလုံးနိုင်တဲ့အခွင့်အရေးတွေရှိပြီးဖြစ်တယ်လို့ပြောပြီးဖြစ်တယ်မြန်မာနိုင်ငံမှာကျွန်တော်တို့အများအပြားဆောင်ရွက်နေတာကအာရိယဆောင်ရွက်နေတော့မြန်မာနိုင်ငံချက်ချင်းကြီးအင်းကဆောင်ရွက်နေတာဖြစ်တယ်မြန်မာနိုင်ငံချက်ချင်းကြီးအင်းဆိုတာလည်းပြည်ကြားလွတ်လပ်တဲ့အခွင့်အရေးတွေဖြစ်တယ်အဲ့လိုအခွင့်အရေးမျိုးတွေနဲ့လာမယ်ဆိုရင်တော့ကျွန်တော်တို့မူပေါင်းနဲ့တိုက်နေတယ်ဆိုကျွန်တော်တို့လက်ခံဖို့အသင့်နဲ့ဖြစ်တယ
်စစ်မဲ့ပြည်ခါကြုံနေတဲ့မြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးအာဆီယံနိုင်ငံတွေရဲ့ဆွေးနွေးပွဲတစ်ခုကိုကမ္ဘောဒီးယားနိုင်ငံမှာဆွေးနွေးခဲ့တာရှိသလိုပဲပြီးခဲ့တဲ့နှစ်ဧပြီလအာဆီယံခေါင်းဆောင်တွေကြားမှာမြန်မာရည်နယ်ပတ်သက်လို့သဘောတူခဲ့ကြတဲ့အချက်၅ချက်ထဲအချက်တစ်ချက်အနည်းနဲ့ပါဝင်ခဲ့တာရှိပါတယ်။ဒီအကူအညီပေးရေးကိစ္စနဲ့ပတ်သက်လို့အာဆီယံနိုင်ငံတွေကြားမှာဝိဝါဒကိုယ်လဲမှုတွေကလည်းရှိနေပါတယ်။တချို့အာဆီယံနိုင်ငံတွေကတော့စစ်ကောင်စီနဲ့တွဲပြီးတော့လှုပ်ဖို့လူလားတယ်လို့တချို့နိုင်ငံတွေဘက်ကတော့ထိထိရောက်ဖြစ်နိုင်ဖို့ဆိုရင် NUG အဝေးရောက်မျိုးသားညီညွတ်အစိုးရနဲ့ပါထိစပ်လှုပ်ဆောင်ဖို့လူလားနေပါတယ်။အာဆီယံကအကူအညီပေးရေးကိစ္စတွေကိုဆွေးနွေးနေစေဖြစ်ပြီးတော့လက်တွေမှာပြဿနာတချို့ကြောင့်ကြန့်ကြာနေတယ်လို့ဗိုလ်ချုပ်ဆော်မင်းထွန်းကလည်းပြောပါတယ်။
အဲသူတို့အနေနဲ့ကတော့ကျွန်တော်
ပြီးခဲ့တဲ့ဒီမီလာစနေနေ့ကထုတ်ပြန်ထားတဲ့စစ်ကောင်စီနိုင်ငံရေးဝန်ကြီးဌာနထုတ်ပြန်ချက်အရတော့အစီအရင်ရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအစီအစဉ်တွေရောက်လာလို့ရှိရင်စကိုင်းမကွေးကရင်ရခိုင်ကယားရှမ်းပဲခူးအစရှိတဲ့ဒေသတွေကိုအကူအညီပေးဖို့ပြင်ထားတယ်လို့ထုတ်ပြန်ထားပါတယ်။
ဒါပေမဲ့လို့ဒီအကူအညီတွေကိုစစ်ကောင်စီရဲ့မူဝါဒအတိုင်းပဲလုပ်ဆောင်ရမယ်ဆိုရင်တော့တယောက်မှုကအားနည်းနိုင်တယ်လို့သူတို့ကယူဆနေပါတယ်။စစ်ကောင်စီရဲ့လူသားချင်းစာနာထောက်ထားမှုအကူအညီကတူချမ်းမှတ်ထားတဲ့အကူပေးချင်နေရတယ်ဒီပြည်နယ်ရဲ့စစ်တီရဲ့ရောက်မပေးနိုင်ဘူးမစစ်ကောင်စီရဲ့ဟိုဒီလူသားချင်းစာနာထောက်ထားမှုအကူအညီကလက်တွေ့မှာတကယ်တမ်းမထီရောက်တဲ့အနေအထားမျိုးလူဆိုရင်လည်း ke sine lo bi do ma di ma hou da hou de pyo bi do ma da lo ho a lo chou chou ni sa da ba le di
kin ni de da ga sit be shao ni ko ku ni ne su tu ga khu lo thau pya la wa sia na tain bi yo nau pai ga sa lo shin khu chain thi myama nang gan twin ni ya son khwa thwet pi ni ya du bon tat tan ni ba thi shi la ni de lu kulat tamak lu da yin sa na ku ni mu ni nai yi yong o cha ga ni bi lo khan ma twet chat tha wa le khya
လူသားချင်းစာနာမှုအကူအညီတွေအတွက်ချမှတ်ထားတဲ့မူပေါင်းတိုင်းလိုက်နာလွတ်ဆောင်ကြဖို့စစ်ကောင်စီသတိပေးတာကိုကုသနိုင်ုံပြောပြခဲ့တာပါအခုတော့ဖားကန်တိုက်ပွဲတဲ့အရသာတူတန်ရတဲ့အကြောင်းမှာကချင်ပြည်နယ်ဖားကန်မြို့နယ်တွင်မှာစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးအရသာတူတိုက်ခိုက်တန်ရခဲ့ပါတယ်ဒီနေ့မနက်ကစစ်ကောင်စီတပ်ရဲ့စစ်ကြောင်းကို KIA
ကမိုက်ခွဲတိုက်ခိုက်ပြီးတဲ့နောက်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပြန်ပစ်ခတ်တာကြောင့်အခုလိုတိုက်ခိုက်ခဲ့တာလို့ဒေသခံတွေကဆိုပါတယ်ရှမ်းကုန်ကသတင်းပို့ထားတာကိုကိုငင်းချမ်းပြောပြပေးပါဦးခင်ဗျာကချင်ပြည်နယ်ဖားကန်ဒေသမှာပြီးခဲ့တဲ့အပတ်ကစတင်ပြီးတိုက်ပွဲတွေကြိုးကြားကြိုးကြားဖြစ်ပွားနေခဲ့တာပါဒီနေ့မနက်ပိုင်း9နာရီလောက်မှာလဲဖားကန်မြို့နယ်စိတ်မှုကျေးရွာအုပ 他这样子的这个的话那样子你告诉他别那么大有好他在国际的别那么多嘛呢他们感恩你家的但是刚好是根据信息我看你没大有好
အခြားဒေသခံတို့ကတော့ဒီမနက်ဖြစ်ပွားတဲ့တိုက်ပွဲဟာစစ်ကောင်စီစစ်ကြောင်းကို KIA ကမိုင်းခွဲတိုက်ခိုက်တဲ့နောက်စစ်တပ်ဘက်ကလက်နက်ကြီးနဲ့ပြန်လည်ပစ်ခတ်ခဲ့တဲ့အကြောင်းဒီပစ်ခတ်မှုမှာကလေးတို့ထိခိုက်ခဲ့ကြောင်းပြောပါရစေ။ကလေး
တို့ပဲရတော့လေ။ဒီကလေးမလားဆိုတော့နေတဲ့ဟိုခေတ်ကလည်းမဟုတ်တော့ကုမ္ပဏီပါလို့နေတာလေ။သူ့ကိုလည်းကုမ္ပဏီကလည်းကလေးမလားဆိုတော့ဆက်တယ်ဆက်တယ်မော်ကောင်ဆန်လမ်းတော့ဆက်သွားတယ်ဘုံလမ်းကြီးဝါဘက်ဆက်သွားတယ်ကောင်းသွားနေတဲ့ချိန်မိုင်းနဲ့ခွဲလိုက်တာမိုင်းခွဲတော့သူ့ရဲ့တပ်တော်ကိုအဲ့ချိန်ကြည့်သွားတယ်
။ဖားကန်ဒေတာကလူမှုကူညီရေးလုပ်ငန်းတွေကိုဆောင်ရွက်နေသူတူကတော့လက်နက်ကြီးထိမှန်တဲ့ကလေးကိုဖားကန်စေယုံကိုပို့ဆောင်ထားကြောင်းပြောပါတယ်
။လက်နက်ကြီးကြတယ်လို့ဆိုတယ်။ဆက်ကနေအရွယ်ကလေးကမိုင်းရဲ့စလူကရှိတယ်၊နေရာရှိတယ်၊လက်ပေါင်းဆက်ဖိုက်ဆက်မှာရှိတယ်။အဲဖားကစေယုံပြီးသားတယ်လို့ဆိုတယ်။ဆက်ကနေအရွယ်ရဲ့ရသကလေးတဲ့
။ဖားကန်မျိုးနယ်အတွင်းဒီလ20ရက်လောက်ကစတင်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။မေလ23ရက်နေ့ကတော့ကရင်ချောင်းကျေးရွာတံတားထိပ်မှာစိုက်ကယ်စီးလာတဲ့အရသားတအုပ်ကိုစစ်ကောင်စီတပ်ကရက်ခိုင်းရမှာမရက်တဲ့အတွက်တနက်နေ့ပြစ်ခတ်လို့တိတ်ဆုံးခဲ့ကြောင်းကချင်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဆရာနာသိမ်းမှုစန်းကျင်တဲ့ဆန္ဒပြပွဲတွေအကြမ်းဖက်နှိပ်ကွပ်ခံရပြီးတဲ့နောက်တက်ကြွလှုပ်ရှားသူတော်တော်များများဟာ KIA ထိန်းချုပ်ရာနယ်မြေထဲခိုးလုံခဲ့ကြပြီး PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ခဲ့ကြပါတယ်။အဲဒီနောက်ကချင်ဒေသနဲ့အနီးကစကိုင်းတိုင်းတစ်ခွင်မှာစစ်ကောင်စီနဲ့ဒေသခံတွေအကြားတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲအတွက်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုကမ်းလှမ်းထားပေမဲ့ KIA ဘက်ကတော့ဒါကိုပယ်ချထားပါတယ်ခင်ဗျာ
။ဖားကန်တိုက်ပွဲတဲ့တရားရရှိခဲ့တဲ့ကြောင်းကိုငြိမ်းချမ်းပြောပြခဲ့တာပါ။အခုတော့ရိုင်ဂျာဒုက္ခသည်တွေကိုမေ့မထားဖို့ကုလဒုက္ခသည်အကြီးအကဲပြောလိုက်တာပါ။
ကဘာကြီးနေနဲ့ရင်ဂျာဒုက္ခသည်တွေကိုမေ့မထားကြဖို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂဒုက္ခသည်အေဂျင်စီကြီးကဖိလစ်ပိုဂရန်ဒီဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားပြီးဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုတစ်ဆုံပြီးတော့အခုလိုပြောလိုက်တာပါ။ AP သတင်းစာမားကိုခြေခံပြီးကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ။
နိုင်ငံကအတိုင်းဝိုင်းအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမမေ့ကြဘူး။ကုလသမဂ္ဂဒုက္ခသည်အေဂျင်စီရဲ့အကြီးအကဲဖလီဘိုဂရန်နီကဗုဒ္ဓနေ့ကဒါကာမြို့မှာတိုက်ချောလိုက်ပါတယ်
။ I'm here to remind the international community that there is not just Ukraine and new crisis. That Bangladesh has been
ကျွန်တော်အနေနဲ့ဒီနေရာမှာနိုင်ငံကအတိုင်းဝိုင်းကိုသတိပေးချင်တာကပြဿနာအစ်စ်တစ်ခုဖြစ်တဲ့ယူကရိန်းတစ်ခုတည်းမဟုတ်ပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံဟာဒီဒုက္ခသည်တပ်တနာကိုတာဝန်ယူထားတာ9နှစ်ရှိသွားပြီဖြစ်ပြီးတော့အဲ့ဒီဒုက္ခသည်တွေကိုပေးနေတဲ့အကူအညီတွေညော့သွားလို့မရပါဘူး။အကူအညီတွေညော့ကျသွားမဲ့ကိစ္စကိုကျွန်တော်လက်ခံမှာမဟုတ်ပါဘူး။ဒါကြောင့်မို့ကျွန်တော်အနေနဲ့မိတ်ဆွေအလှရှင်တွေအားလုံးကိုရောကျွန်တော်တို့အတွက်လှုပ်လှုပ်ပေးနေတဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့ကမ္ဘာ့ဘဏ်တို့လိုမျိုးအာရှဖွံ့ဖြိုးရေးတိုးတက်ရေးဘဏ်တို့လိုမျိုးဘဏ္ဍာရေးဆိုင်ရာအဖွဲ့အစည်းတွေကိုရောရင်းချာဒုက္ခသည်တွေကိုလက်ခံထားဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရရဲ့ကြိုးပမ်းမှုတွေဆက်ပြီးတော့အကူအညီပေးကြဖို့ကျွန်တော်အနေနဲ့ဖိအားပေးတောင်းဆိုသွားမှာပါ။အဲ့တော့ဒီနိုင်ငံကအတိုင်းဝန်အနေနဲ့ဒီဒုက္ခသည်ကိစ္စကိုမေ့မထားကြဘူးအလွန်ကိုရေးကြည့်ပါတယ
်။ဒီမနက်ရခိုင်ပြည်နယ်အတွင်း2018ခုနှစ်ကအကြမ်းဖက်မှုတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေအများပြားအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစုလိုက်အပြုံလိုက်ဖျက်ပြေးခဲ့ကြတာပါ။လက်ရှိအဖြစ်ရိုဟင်ဂျာဒုက္ခသည်တသန်းဝန်းကျင်ဟာနေဆက်တလျှောက်ကစခန်းတွေမှာခိုးလုံနေကြပါတယ်။ဒီဒုက္ခသည်တွေကိုစီးစစ်လက်ခံဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အပြန်အလှန်သဘောတူထားကြပေမဲ့အခုချိန်ကြီးတော့လက်တွေ့လှုပ်ဖို့ကြံ့ကြာနေသေးဖြစ်ပါတယ်။အနာသိစစ်ကောင်စီကအရင်အစိုးရသဘောတူညီချက်တိုင်းဒုက္ခသည်တွေကိုစီးစစ်လက်ခံမယ်လို့ဆိုပေမဲ့ဝန်ကြီးဆိုတဲ့အသုံးလုံးကိုတော့လက်မခံပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံဟာအဲ့ဒုက္ခသည်တွေကို9နှစ်တာလက်ခံပြီးတော့အဲ့ဒီဝန်တွေကိုထမ်းထားတာမို့နိုင်ငံကအတိုင်းဝိုင်းအနေနဲ့ထောက်ပံ့ကူညီမှုတွေကိုရောကြမသွားသင့်ဘူးလို့ကုလမဟာမင်းကြီးကပြောပါတယ်။ကုလသမဂ္ဂဒုက္ခသည်အေဂျင်စီအကြီးအကဲဟာဘင်္ဂလားဒေ့ရှ်နိုင်ငံကို9ရက်ကြာခီးစဉ်ပြတ်သွားရောက်နေတာဖြစ်ပြီးတော့အဲ့မှာသူဟာဒုက္ခသည်တွေအပါအဝင်ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေတန်တမာနေအလူရှင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါပြင်ဒုက္ခသည်တွေကိုယာယီပြောင်းရွှေ့နေတဲ့ပါစင်ဂျာကျုံးကိုလည်းတွားရောက်ခဲ့တယ်လို့မစ္စတာဂရန်နီကပြောပါတယ်
။ This is a very isolated place.To make it viable, you have to reduce that isolation. The government agrees with.
ပါစန်ချာချုံဟာလုံကိုတီးကြဖြစ်နေတဲ့နေရာပါ။အဲဒီမှာကိုဖာသာကိုရှင်နိုင်ဖို့အတွက်ဆိုရင်တော့တီးကြဖြစ်နေတာတွေကိုညော့သွားအောင်လို့လုပ်ရမှာဖြစ်ပါတယ်။ဒါကဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းသဘောတူထားပြီးတော့ပင်မကုန်းမြင့်နဲ့ဆက်သွယ်ရေးဝန်ဆောင်မှုတွေပိုကောင်းလာအောင်လုပ်ဖို့လိုပါတယ်။ဥပမာပြောရရင်တော့ကျုံပေါ်မှာဒီထက်ပိုပြီးတော့တစ်စစ်ပုံမှန်ပြန်ရတာလိုမျိုးပါ။အခုလောလောဆယ်မှာတော့ဒါကစိတ်ချရတဲ့အနေအထားမှမရှိပါဘူး။ပြီးတော့ဒုက္ခသည်တွေအတွက်တမွေးဝမ်းကြောင်းလုပ်ငန်းတွေလုပ်ပေးဖို့ရှိပြီးတော့ဒါတွေကတက်နေတော့လုပ်ပေးဖို့ဝန်ကြီးချုပ်ကလည်းမနေ့ကကျွန်တော်တို့ကိုတွန်းအားပေးခဲ့ပါတယ်။ဒါပေမဲ့ဒါကလည်းသူတို့ပြန်ဖို့အတွက်စောင့်နေချိန်မှာယာယီဖြည့်ရှင်းဖို့အတွက်လုပ်တာဖြစ်ပါတယ်
။ UNHCR ရဲ့အဆိုအရတော့ကမ္ဘာတဝန်းအကူအညီလိုအပ်နေတဲ့ဒုက္ခသည်880တန်းတွေကအခုချိန်ထိ7000ခန့်နှုန်းလောက်ပဲအကူအညီတွေရသေးတယ်လို့ပြောပါတယ်
။ Educational facilities will be existing in the camps because
ဘလို့အခြေအနေပဲဖြစ်ဖြစ်ပညာရေးကကလေးတွေရဲ့အခွင့်အရေးဖြစ်တာကြောင့်ကလေးတွေကိုပညာသင်ကြားပေးဖို့အတွက်ဒုက္ခသည်စခန်းတွေမှာပညာရေးအဆောက်အအုံတွေထားရှိသွားမှာဖြစ်ပါတယ်။ကလေးတွေနဲ့ဒုက္ခသည်လူငယ်တွေကိုသူတို့ပြန်တဲ့အခါမှာသူတို့တိုင်းပြည်မှာအသုံးပြုနိုင်မယ့်ပညာနဲ့အခြားအတတ်ပညာတွေကိုပေးဖို့အရေးကြီးပါတယ်။ကျွန်တော်အနေနဲ့အဲ့ဒီလူတွေကိုဒီအတတ်ပညာတွေကျွမ်းကျင်မှုတွေမရှိဘဲနဲ့ပြန်မသွားစေချင်ပါဘူး။ဘာလို့လဲဆိုတော့အဲ့လိုများပြန်သွားမယ်ဆိုရင်သူတို့ပြန်သွားတာရရှိခံမှာမဟုတ်ပါဘူး။ဒါကြောင့်မလို့ဒုက္ခသည်တွေအတွက်အခုဖွင့်ပြီးထားတဲ့ကျောင်းတွေအတွက်ဝန်ကြီးချုပ်ကိုကျွန်တော်ကျေးဇူးတင်ပြီးတော့ဒါကတိတ်အရေးကြီးသလိုအဲ့ဒီအတွက်လည်းကျွန်တော်ဝမ်းသာမိပါတယ်
။ဒီကနေ့2018ခုနှစ်ဩဂတ်လကအာဆာလက်နက်ကိုင်အဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ကနေပြည်တော်ရှင်းလင်းရေးလုပ်ခဲ့ရတာကလည်းအဲ့မှာရှိတဲ့ရိုဟင်ဂျာမွတ်စလင်9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။အဲ့လိုနေပြည်တော်ရှင်းလင်းရေးအတွက်မြန်မာစစ်တပ်ဟာအာရမပြုကျင်တာတွေတပ်ဖြတ်တာတွေနဲ့နေအိမ်တွေကိုမိရှို့တာတွေကိုအကြီးအကျယ်လုပ်ဆောင်ခဲ့တယ်လို့ဝန်ကြီးတွေဘက်ကစွပ်စွဲပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကတော့မြန်မာနိုင်ငံအနေနဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့လိုအပ်ကြောင်းဒါပေမဲ့သူ့အစိုးရအနေနဲ့တော့အဲ့လူတွေကိုအတင်းကျပ်ပြန်လွှတ်မှာမဟုတ်ဘူးလို့ပြောပါတယ်။ပြီးခဲ့တဲ့ NLD အစိုးရလက်ထက်မှာတော့အဲ့ဒီရိုဟင်ဂျာဒုက္ခသည်တွေကိုပြန်လက်ခံဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားနားလည်မှုစာချုပ်တွေလက်မှတ်ရေးထိုးပြီးဒုက္ခသည်တွေချို့ကိုမြန်မာဘက်ကပြန်လက်ခံတာတွေရှိခဲ့ပေမဲ့အများစုကတော့လုံခြုံရေးစိုးရိမ်မှုတွေကြောင့်မြန်မာနိုင်ငံဘက်ကမပြန်ပဲအဲ့မှာပဲဆက်ပြီးတော့နေနေကြတာဖြစ်ပါတယ်ခင်ဗျာ
။ရိုဟင်ဂျာဒုက္ခသည်တွေကိုကမ္ဘာကြီးကမေ့မထားဖို့ ကုလသမဂ္ဂဒုက္ခသည်အေဂျင်စီအကြီးအကဲကပြောခဲ့တာကိုကိုရနိုင်ပြောပြခဲ့တာပါ VO ရဲ့တောက်ကြညသတင်းပေးပို့ချက်တွေကိုပြောပြခဲ့တာဖြစ်ပါတယ်မကြခင်အပတ်စဉ်ကဏ္ဍတွေလာတော့မှမို့ဆက်ဆောင်မျှကြည့်ရှုနားဆင်ကြပါဦးခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေကလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ကလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ဒီ American တိုင်းရဲ့တောက်ကြညာပိုင်း Radio Season တွေကို American BBC Washington DC မြို့တော်ကနေရုပ်သံကပါဇက်တိုက်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့တောက်ကြညာတိုင်းပြောပြနေကြပတ်စင်ကဏ္ဍတွေကအရင်ဆုံးမခင်ဖြူထွေးပြောပြတဲ့မြို့သမီးကန္တာနောက်ကိုအောင်ပြောပြတဲ့တုဒ္ဒဆောင်နဲ့ American တခွင်နဲ့ဒေါခင်မျိုးသက်ပြောပြတဲ့သိပ္ပံနဲ့နိပညာကဏ္ဍနားဆင်ရဖို့ရှိပါတယ်။တုဒ္ဒဆောင်နဲ့ American တခွင်နဲ့သိပ္ပံနဲ့နိပညာကဏ္ဍတွေမတိုင်ခင်အခုတော့အမျိုးသမီးကဏ္ဍပထမပါAmerican ထူးခြားစွာမြန်မာအကြောင်းသူအကြောင်းကိုပြောပြထားပါတယ်။ American စိတ်ပညာအသင်းကြီးကချီးမြှင့်လိုက်တဲ့2022ခုနှစ်အတွက်စိတ်ပညာရဆိုင်ရာထူးခြားကျောင်းသားစုကို Vermont ပြည်နယ်က Vermont တက္ကသိုလ်မှာပညာသင်ကြားနေတဲ့ဘွဲ့လွန်ကျောင်းသူ Matthew Pannukin ကိုဂုဏ်ပြုချီးမြှင့်လိုက်ပါတယ်။ကုသရေးဆိုင်ရာစိတ်ပညာဘာသာရပ်မှာထူးခြားရုံနဲ့မကဘဲလူမှုအတိုင်းအဝိုင်းအတွင်းအကျိုးပြုလုပ်ငန်းတွေမှာပါရွရွချွတ်ချွတ်ပါဝင်ဆောင်ရွက်ခဲ့တဲ့ဘွဲ့လွန်ကျောင်းသူကျောင်းသားတွေကိုနှစ်စဉ်ဂုဏ်ပြုချီးမြှင့်တဲ့ဒီစုကိုမြန်မာပြည်ပွားတယောက်ကပထမဆုံးချိန်ရလိုက်တာပါမဖြူပန်နုခင်ကိုမေးမြန်းပြီးမက်ခင်ဖြူတဲ့ကပြောပြထားပါတယ်ခင်ဗျာ
အရင်ဆုံးကတော့ပြောချင်တာ congratulations ပါနော်အများကြီးပဲဂုဏ်ယူပါတယ်ဒီအမေရိကန်ဒီစိတ်ပညာရဲ့ဆိုင်ရာအမေရိကန်အသင်းကြီးကနေပြီးတော့မှ2022ခုနှစ်အတွက်ပေးအပ်တဲ့ထူးချွန်ဆုပေါ့နော်ဆိုတော့ဒီဆုကိုရတဲ့အတွက်အထူးကိုပဲဂုဏ်ယူပါတယ်ဒါမြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းဒါမြန်မာပြည်သူပြည်သားတွေတည်းကမှပထမဆုံးရတယ်လို့ထင်ပါတယ်အဲ့တော့ဘယ်လိုများခံစားရလဲအရင်ဆုံးပြပြပေးပါဦး
โอเคมาเจตุมยายติมาเยจมายเยดีสุอ่ะปะเนาะมาปีเนี่ยปะตะเดสิทธิ์แต้มใหม่สายอ่ะจมายเยวินตุ๊กสอมุยเนี่ยตุ๊กเตนาเนี่ยปะตะပြီးတော့ปะเนาะอติเนี่ยปิ้วပြီးတော့ไปเยชิงคันอ่ะဖြစ်တဲ့တော့ปูပြီးတော့လည်းအမှတ်တရဖြစ်ပြီးတော့ဝန်တကုံရပါတယ်จมายရဲ့အာတက်ကတူอ่ะปะเนาะ University of Burma ဘာမောက်ခိုင်ရာအာจมายမြန်မာပြည်မှာခက်ခဲလုံးနေရစိတ်တမ်းမရပိုင်းဆိုင်ရာပေါ့เนาะခက်ခဲလေးကိုจมายလေးလာနေရအာပြည်သူရဲ့စိတ်တမ်းမရပိုင်းဆိုင်ရာလုပ်ငန်းတွေကိုလှုပ်ဆောင်နေရဦးတူတူကြော်ရွေးချယ်ပြီးတော့ပေါ့နော်အသိမဲ့ပြည်အနေနဲ့အမီစင်းသွင်းရင်းနဲ့အာဒီလို American အာသိပညာသင်ဖြစ်တဲ့ APA ပေါ့နော်စုကိုကျွန်မဒီနေ့ရရှိခဲ့တာပါဟုတ်ကဲ့
ဆိုတော့ကျွန်တော်တို့တိတလောက်ဆိုရင်ဒီစုကဒါပညာရပ်ပိုင်းဆိုင်ရာထူးချွန်ရုံနဲ့မကဘဲနဲ့ဒါလူမှုအတိုင်းဝိုင်းတွင်းမှာတော့ရွေးရွေးချွတ်ချွတ်နဲ့ပါဝင်တဲ့သူတွေကိုပေးတာလို့လည်းသိရပါတယ်အဲ့ဒီတွေ့လည်းပို့ပြီးတော့ဂရုစရာဖြစ်မယ်လို့ထင်ပါတယ်
โอเคมาจิตุจิมาอธุทะพินจิมาปอนอดิสิอานาติงปีเยนอกปายมาปีเต็นปีเวมาชีเยปอนอเมมาปีอาสิปัญญาชินีเนปูบังปิยอจิมารุอาลองตะตะจั่วจั่วปอนอสิปายสายาดูวัชติโอโหโจซาซอมเมจาเยปัญญาปีปอนอเอทรีนิ่งนี่ปีจาเยดีไอเนปะตะปิโอเลตีมะปิวะตะคูปอนอนาตะคูอาจาจิมาเยตุเตนะจังกาอธุทะพินสิอานาติงปีเยนอกปายมาจิมารุนายไงอาจารย์พัทธิกะขันซาเกยายตูเรปอนอจิมารุมาปีดูดิเยสิจั่วมาอิชินีดิโอจิมาเยตาติပြဖို့ကုထုံးနေတော့လေပေါ့နော်စ조사အာပြီးတော့တင်ပြရဲ့အခါမှာပေါ့နော်ဒီလိုအချိန်ကြီးမျိုးမှာအထူးသဖြင့် APA လိုမျိုးအသိဉာဏ်အသိမှတ်ပြုခံရတာပို့ပြီးတော့ပေါ့နော်ရေးစီးတော့လဲကျွန်မတို့အကျိုးညက်တွေအများကြီးရှိမှာပဲကျွန်မမျှော်လင့်ဖြစ်ပါတယ်မဟုတ
်ဒီလိုစုမျိုးပေါ့နော်ရလိုက်တဲ့အတွက်ဆောင်မလို့ကိုယ့်အတွက်ကောလက်ရှိကိုယ့်ရဲ့စင်စားမှုပိုင်းမဲ့ဖြစ်ဖြစ်အနာကိုလှုပ်ဆောင်နေတဲ့လုပ်ငန်းတွေအတွက်ပေါ့ဘယ်လောက်ထိအထောက်အပံ့အကျိုးပြုမယ်လို့ထင်လဲ
ဟုတ်မိုက်ခုလေကျမတို့စိတ်ပညာနယ်ပယ်မှာပေါ့နော်အကြီးမားဆုံးစိန်ခေါ်မှုတစ်ခုကလေကျမတို့ရင်ဆိုင်နေရတာနိုင်ငံတကာမှာနိုင်ငံရေးအကြံဖတ်မှုတွေပို့ပို့ပြီးတော့များပြားလာနေအများပေါ့နော်ဟောကျမတို့ပြောလို့ဆိုရင်ဒုတိယကမ္ဘာစစ်ပြီးကတည်းကဒီနိုင်ငံရေးအကြံဖတ်မှုတွေကြောင့်နေရစွန့်ခွာလာတဲ့ဒုက္ခတွေကအာမကြုံဘူးလားအချိန်ချိုးမြင့်တင်နေရပေါ့နော်ကျမမိမပြီးမှဆင်းရဲဒီလိုပဲအဲ့လိုအချိန်မျိုးမှာအာကျမတို့စိတ်ပညာအတိုင်းဝိုင်းနေမှာစဉ်းစားမယ်ဆိုလို့ရှိရင်ပေါ့နော်ခေတ်ဆက်ဆက်ကအသုံးပြုခဲ့ထိရောက်တယ်လို့ ตัวเองเนี่ยจะมาเรื่องมาปีลุนเนี่ยเรื่องมาแล้วด้วยจะต้องชาลุมาพิจารณาพิจารณาไหมแล้วก็หลังจากมาปนอติจีมาลุนเนี่ยปีลุนเนี่ยสิ่งใดอะไรอยู่โอ้ปีนี้ชิ้นยังวันสามวันเนี่ยบ้านเนี่ยจะมาเรื่องไหนไงมีมาปนอปลุกที่ที่เยอะๆอภิชาติมาเลยจะตัวเองเนี่ยอันนี้ดูอะไรดูอะไรขามาปนอจะมาเรื่องปีนี้ชิ้นเนี่ยกูทำวันสามวันเนี่ยมาเก็บปีดูจะอุจจุนสีปนอจริงๆขนาดเด็กกูปลุกที่สาวจำเลยแล้วปีดูสิ่งใดไหมเนี่ยปัตตาบ ဒီလိုကာလမျိုးမှာ the ABS ကိုရရှိစေရပါမယ်เนาะကျမတို့ဒီနေပယ်အတွင်းမှာနိုင်ငံတကာမှာရှိနေတဲ့စိတ်တန်ရာတွေကိုကုစားအထူးပြုရပါเนาะပညာရှင်တွေကိုကျမကကျောင်းသူတရားဘွားကလေးကပုံမှုပြကိုရဲ့ချိတ်ဆက်မိရပါเนาะသူတို့နဲ့ချိတ်ဆက်မိပြီးတော့ဒီမြန်မာပြည်အတွက်ရေးရှိလှုပ်ချင်နေတယ်အဲကျမတို့စီမံကိန်းတွေကျမရေးအတွက်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မယ်လို့လည်းကျမတို့မျှော်လင့်ထားပါတယ်အမိုင်ဟုတ်ကဲ့
ဒီဘာလို့နားလဲတလောက်ပေါ့နော်ဒီစိတ်ပညာရဲ့အထဲမှာကုသမှုပိုင်းဆိုင်ရာဒီစိတ်ပညာရဲ့ပေါ့နော်ကလီနီကယ်ဆိုက်ကောလော်ဂျီကိုလေ့လာတဲ့သူကအင်မတန်ကိုရှားပါးပါတယ်ဒီထဲမှာမှဒါမှတ်ပန်းလို့ပါလေဒီဘာသာရက်ကိုလေ့လာတယ်လို့နားလဲထားရတယ်ဆိုတော့ဒါကိုဘာကြောင့်များစိတ်ဝင်စားလေ့လာဖြစ်တာလဲဆိုတော့ကိုလည်းပြောပြပေးစေချင်ပါတယ်
ဟုတ်အမေအမပြောအမြန်မှန်ပါတယ်ဒီလိုပေါ့နော်တိုးတက်တဲ့အမေရိကန်ပြည်အောင်စုမှာဒါမှလေစိတ်ပညာရှင်တွေထဲမှာရှင်ချင်းဒီကုသရေးဘက်ကိုအထူးပြုရဲကျွန်မရဲ့ဒီ clinical ဆိုပါဦးလေဒီမှာဒီ treatment ကိုဒါဂနိုးစစ်ကိုအထူးပြုရပညာရဲ့အနေနဲ့ပေါ့နော်ကျွန်မတို့နှစ်ပိုင်းနှစ်တည်းအများကြီးယူပြီးတော့ပေါ့နော်တည်းဝင်ဝင်လေ့လာကြရတယ်ကျွန်မတို့အထူးသဖြင့်ပေါ့နော်ဒီစိတ်ယောဂချင်းကြီးကကျွန်မတို့ဟိုတက်ရ90ကျော်ရှိရပေါ့နော်ဒီမတူညီရဲ့စိတ်ယောဂတွေကိုဘယ်လိုကုသမလဲဘယ်လိုဖြေရှာမလဲဆိုတာကလူချင်းနဲ့ကလေးကွဲပြားရဲ့ဟလာနာတကအသက်အရွယ်ကွာချမှုတွေမကပ ပလုတ်ကွဲပြားလဲဆိုတာနားလဲတော့မှာပါနဲ့ဒီမှာရွေးကုထုံးနေရလဲပေါ့နော်တိတိကျကျပို့ပြီးထိရောက်มาဖြစ်တယ်ဆိုတဲ့အခါကြတယ်ဒါကိုကျွန်မကတွေ့တဲ့နာမှာရသိပ္ပံကြီးကြလေးလာရဲကုထုံးနေရောပေါ့နော်အဲဆေးရုံနေဆေးခန်းနေမှာဝင်စားမှုပေးပလီလာကြတယ်ဆိုတော့ဒီပညာရှင်တွေကသူတို့ခုနကပေါ့နော်
ရှင်ကိုရတူတူနာလောက်ကြဲခုနကောပိုင်းဆိုင်ရာလေးလာကြရတော့ကအပေါ်နော်ဒီပမခိုင်အနေနဲ့လည်းတက္ကသိုလ်ပညာနေပြီးစိတ်ပိုင်းဆိုင်ရာပညာရည်ဒီပို့ချတင်ကြပေးကြရဲဆိုတော့ကျွန်မမိမပြီးပြမှာစဉ်းစားမယ်ဆိုရင်မနောစိတ်ပိုင်းဆိုင်ရာအပညာရှင်အရင်နေပါနေဆိုတော့ကျွန်မတို့ဟိုပေါ့နော်ဒီ US တက်မှာလည်းအခုနိပညာအသက်လိုမျိုးရှားပါပါသေးတယ်ပြောလို့ရရမှာဟုတ်ဒီဘာသာရက်ကသစွာပြောသလိုပညာရှင်လည်းနေပါတယ်ပို့ပြီးတော့လည်းအချိန်သေးအားဆက်ရတဲ့ပညာရက်မျိုးဖြစ်တယ်
โอเคအမေကျွန်မငငယ်ငယ်ကပေါ့နော်ဒီပညာရက်တည်လို့မျိုးရှိရလို့ကိုမသိခဲ့ဘူးပေါ့နော်မသိခဲ့ဘူးနောက်တခါနိုင်ငံသားမတောင်ဒီလိုပညာလာပင်ဖြစ်မယ်လို့လည်းဟိုမရည်ရွယ်ဖြစ်ခဲ့ဘူးအမေဟိုအတူတစ်ဖြစ်ပေါ့နော်လူလက်တန်းစားမိသားစုဝင်ကလာရဲအဲတောင်းခုတရားနေနေပေါ့နော်ဒီနေရာရက်ကိုတွေ့ရှိဖြစ်သွားတာပေါ့နော်မြန်မာပြည်ရဲ့စိတ်ဓာတ်မကြီးလိုအပ်ချက်တွေကိုကျွန်မပေါ့နော်ဟ တန်ရာရောကြမ်းကြမ်းခံနိုင်စိတ်တွေရောမြန်မာပြည်တွင်းကပြည်သူတွေရဲ့အခြေအနေကိုနားလည်ခဲ့တဲ့လူတယောက်အနေနဲ့ပေါ့နော်ဒီတပြေးပြေးနဲ့အာကျွန်မ US မှာပညာသင်ကြားရင်းနဲ့ပထမဆုံးသင်ကြားပြတာအုံနောက်နဲ့အာရုံကျောပိတ်ပန်ဘာသာပွဲကိုလေ့လာရင်းနဲ့အဲဒီ clinical psychology နဲ့ပဲပေါ့နော်ကျွန်မတွေ့ရှိခဲ့ရပါတွေ့ရှိခဲ့နောက်မှာအခုနပြောပြနေပေါ့နော်ဟိုလက်တွေ့ကျကျသင်ကြားလက်တွေ့ကျကျသင်ကြားနိုင်မှုရောနောက်တစ်ခါကုသမှုဝေးပေးနိုင်မှုရောဆိုလို့ရှိရင်ဒီပညာရကအရင်လိုအပ်နေဖြစ်တဲ့အတွက်အာဒီဘိုင်ကူပွဲပေါ့နော်6မိနစ်ကြာပင်ယူရပါမယ်ဒီဟာကိုရွေးချယ်တိခဲ့ရပါမှာဟုတ်မှန်
ဟုတ်ကဲ့အဲ့တော့စောပိုင်းကတော့လည်းပြောပါတယ်လက်ရှိမှာလည်းကိုကဒီမြန်မာနိုင်ငံမှာရှိတဲ့လိုအပ်ချက်တွေကိုညီပေးနိုင်ဖို့အတွက်ပေါ့နော်ဒီစိတ်ပညာပိုင်းဆိုင်ရာအကြံပေးတာဟိုသင်တန်းပို့ချလာရေလို့တယ်လို့ပြောတယ်ဆိုတော့အခုကတော့ဒါကကိုကတစ်ဖက်မှာ
ပညာလေးသိရင်တဲ့တစ်ဖက်မှာလည်းပြန်ညဝေပြီးတော့ဟိုတက်နိုင်တဲ့ဘက်ကလူမှုတိုင်းဝမ်ကိုကျုပ်ပြုတ်တဲ့သဘောပေါ့လေဆိုတော့ဒီပါကူပွဲရပြီးလို့เนาะတင် जा မှုတွေပြီးသွားရင်ကိုရှေ့ဆက်ကိုမြန်မာနိုင်ငံနဲ့ဒီလူမှုတိုင်းဝမ်ပေါ့เนาะကိုပတ်ဝန်းကျင်အတွက်ဘယ်လောက်ထိလှုပ်သွားဖို့မျှော်လင့်ထားလဲစဉ်းစားထားလဲအာကျွန်မရေးမှန်ချက်ကတော့ပေါ့เนาะအမြန်ဒီမှာပြီးတော့တနည်းပြန เราตั้งอยู่แบบนี้ปะเนาะปีนี้เป็นอะไรปีเอปีนี้เป็นสุขปีปีปะเนาะแต่ก็ตัวเนี้ยช่วงนี้สาวลงโมปีปีอ๋อตัวจ้ามาปีปีปีนี้ช่วงนี้เราล่าสาปีไทยปะเนาะล่าเป็นอะไรอ๋อจะมาอยู่ที่เนี้ยไปก็ยังรู้อันนี้ชิฟิเดปะเนาะจบปะเนาะ จะมาสื่อในโซเชียลมีเดียอย่างนี้จะเสียบ่เลยอีเมลจะมาได้ก็ตัวอีเมลอันนี้จะเป็นโพสต์เปิดวิดีโอเลยอาจารย์ยังจ้างเราอย่าไปเลยจะมาอยู่พิธีปีบ้ามาเสียบ่เนาะหนูว่าพิธีจ้างเราอยู่ที่ปีนี้ก็เสียงเงินจะเอ็ดโซเชียลที่ก็ไปบุกไปอยู่บ่เนาะแต่ยังคงได้ที่ขอบใจด้วย
อเมริกามาทุเรียจ้าสุยาเกเรนี่มาดีด้วยชาชาบาบาสิบเนี่ยปารากูจังดูมัฟฟิวปานุเคนเจ้ามาเข็มชุดเดียวจับจ้าเกล้าบ้าอันนี้ที่มีกันนามาน่าสนใจจ้าบ้าอากูสับปีรอตุดาส่งเลยอเมริกันตะเคียนเปอร์เซนต์กันอากูจับจ้าปีบ้าเมื่อเชื่อเดียววันยาวลาดูสัญญาอุบลีปาวันเซวันซาเซียเรกูจับจ้าทาบ้าเลยเชื่อเดียววันยาวลาดูเรื่อยจ้าชีวิตทุกเปลี่ยนทาร์เรอุบลีเรื่อยยุติปีบุลูลานิจาราลิบิลูเมรุเย่พยาเจ้าน่า รัสเซียสิ่งใดอากาศตุนีราซาลาเรโกกูอังกาติเดเบตุดาส่งเลยอเมริกันตะเคียนกันนามาเชมเปียทาวาเล็กเนี่ย
เม็กซิโก ฮอนดูรัส เอลซาวาดอร์ เฮติซาเรนเงินวิกาช่วยตั้งชิตาลูดูเรียอเมริกันพิอันซูมาโคลงเรียนยาวเม็กซิโกเนเซติวานามิวมาเมียยาร์เรมเนปเลมีตัวสามยามิจาราวาเอรินเงินวิมาดีกาอาเพียงวิสิวายองเวเรกันเพื่อเรียบีเอ็นเอกุยินเซนจาลิชิวาเรมานามาตาเจนวิฮายูเกียพิอันซูดอลิชิบีแต่ช่วยอัตเตอันเยเชนเจ้าตากุยินเซนลิชิกาวาตะกุเนเซมิวกายาอิคุนาเรนียามาร์โอ ปูหลงจงเสียชีวิตคลีริตรัสโซยินเล่ปูปีรอสินปีเรนียาวาแอนนามูราเซนฮาฮอนดูรัสกาติปีฮาริเกย์มูนันยิ่งดังกว่าเช่นแคมปีเอ็นเอาตู้เนียงเจ้าสิตัวปีอากูเนซกันเล่อเมริกามาโคลงเรียบุลาซาวเนียาวาปูมาลิเซนิโกเซฟิโรทัชิบูเตียยงเอซุนเบเชกูตุกาปูเอ็มชาพเนียาวาปูเอ็มเฟรนซ่ากาเรียตุรุกาปูมาลิเซนิโกพิเอ็มพิอาพูสุโร แต่เพียงเพียงสิ่งที่อาชอลาบาบีเปรอบเชมาเลสุราเลมติบาวูดีนี้ก็นิสสาวนี่นะแต่นิชิบาวีไทม์เล่อเมริกันเบก้าดูด้านซานามุยายายนิทังกุนปีเรสุเรตรินุทัวลาเจมาร์อาลูวันตานิจาวาร์เอทเทมามุยสิวากายพูดจีสุเรเม็กซิโกนั่งเงี้ยมิชัวแคมปีเนก้า
Yes, but Marin Matale Power.
ยิ่งสาวเมืองกันตราวันนี้ก็ที่เชนจะมาเยี่ยมมาว่าตายอภูเอมาตามีเนี่ยนิวารีตุลูกาอภูโกเอริเอมาแต่เพียงไรจาราวาบุลูเอเนริจ้าที่ฮวานาโกยาลาบิเมเลตเกกาโรเลติมลงจงลาวาอูมาจากเงาะงาบุยกันวันนี้ฮะต้องเยี่ยมจะได้สุดลุเชนจิปิกาจาราจ้าช่วยพยองดูเยียยาอีโคลงยาสาวด้วยจีรันจะชูเผาถึงวันยาวเขวาร์เอ เอ้ยเนี่ยมากูคาร์โรช่วยพี่เอาเงินเอาตัวชาวลาวโคลงในเทนิจาปีนอกจากชาวลาวแท้ๆแล้วแค่ไหนเอาเล็บเป็นสินิวาร์เอ้ยทุเรียนตมาเซียเอลบารีบราฮายาอีโคนายานียาโกซีแมนจิจัตุพิบีอเมริกันเบก้าอากูโลตุกายาตุริโกโคลงเว็บเปิบุเลตุกามิโอเลนิวาร์เอ้ย
We just want to do the things right. But United States don't make up.
Hello, simple jazz is in Mare. American Bagale, Tokuma, Loma Pina, and Pinny Bare. The other Jew, Congress Gale, Bama, Pishin Beijing, Bomiavau.
Hello, Ubre, Puma, Liz and Niku, Pian Pepe, Pila in Omale, Amanda Geduka, Yoni, Jau, Tau, Pisum, Pian and Duriguda, American Becca, Lekan Colon, with Bime, Nita Machine, Dawakna. American Beyond the Ma, Lui, Yakuza Samuria, a good chain tea on session in the RPP, Telo Chinego Cholan, Lumu Taiwan, and Twain, Nivans on a Jubani Jaware, New Carolina Pine, Canapoli Mula, Piajau Maro, Lubi Lume, a two Piajau Tanivavi, Colonia, Church, Piajau Ma, Web you do to Pete, Tri Savage
Car. I did not. Even go to a
Lumio Bangzone, Piajangu, that don't then I needed him Yaukebau. Yadoaki, Lumeria, Piajanga, Dekeraba.
Chininja, the Bora did in the Shibi Mele, American, Yazugaro, Elum Hobulo, Colonia Piajama with you to Pete Jonathan Jenny Gapiore.
I believe overall the average American does want.
Simuya Biome, so a Megania, Nino Yu, Lulavari.
ခွဲခြားဆက်ဆံခြင်းတဲ့သူရှိဘူးလားဆိုတော့သိရှိတာပေါ့ဒါပေမဲ့အမေရိကန်တွေအားလုံးကပေါင်းစည်းမှုလိုလားပါတယ်တမန်ဟောင်းတော်နဲ့ထရမ့်လက်ထက်မှာဆိုရင်လည်းလူမျိုးရေးအရာမုန်တီမှုတွေအရှိန်အဟုန်နဲ့ဖြစ်ပွားခဲ့တာကြောင့်အာဂါရရေလူမျိုးနွယ်စုတွေကြားမှာပေါ်ပေါက်ခဲ့ပါတယ်ကိုလိုညာဖျားเจ้าမှာဝတ်ပြုသူတူဖြစ်တဲ့အေဘရဟမ်ဆေဗေ့ချ်ကသူကြုံရတဲ့အခက်အခဲကိုခုလိုပြောပ
်ပြောပြစေချို့တွေကဗဇက်ကထုတ်မပြောပေမဲ့လည်းမင်းဟာကိုလူမျိုးတွေရဲ့ဖျားเจ้าကိုတော့ပြစ်ထားပြီးလူမျိုးတွေကြီးဆိုးတဲ့ဖျားเจ้าကိုတွားကြတယ်ဆိုတာမျိုးဒါမှမဟုတ်ရင်လည်းရင်းငုံနှောက်ပိတ်နေပေမဲ့အဲ့လိုသဘောထားမျိုးရှိကြပါတယ်ကျမတော့အဲ့လိုသဘောမျိုးနဲ့မဟုတ်ပဲဖျားသခင်ရဲ့နိုင်ငံတော်မှာအားလုံးဟာအတူတူဖြစ်ပြီးတစုတစည်းတည်းဖြစ်ဖို့ကိုကြည့်ပြီးတော့ရွေးချယ်ခဲ့တာပ
ါမုန်တရားကိုဘေးဖယ်ပြီးတော့ဘုရားသခင်ရဲ့သားသမီးတွေအဖြစ်ရင်းချမ်းစွာအတူနေထိုင်လာကြဖို့အတိုင်းဝိုင်းတစ်ခုလုံးကကြိုးစားခဲ့ကြတာကြောင့်အခုဆိုရင်ဘုရားကျောင်းအတူတက်နေကြပါပြီခိုလုံရဘုရားကျောင်းတိတ်ခါတော်ရဆရာဂျေးစတီဝတ်က
And for us, a part of our purpose is
to do what sin do any time Jagi da. Nishi Lama Sewan Goga Jari, Lumu Taiwan, doing Lumu Bonson, Dibianson, you can get Jari, Lumuna Chisi, which you get about. The UHA Gonte Ponane, Queen Jile Jagiba.
A thing on Najinzia Pierre Surigu, Piaman Nu Swami Bule, Tri Tabu Lujao, Tekaroya Seya, Abdu Nakska, Gulu Pioare.
You know, faith in the African American community.
Yazu Winnie, Along Dwan, Gonzo Pio, Loa Pame, Lumu Bonson. ဘုရားကျောင်းတက်ရမယ်ဆိုရင်လည်းအကောင်းဆုံးပါဒါပေမဲ့လည်းလူမဲတွေရဲ့ယုံကြည်မှုနဲ့ရုန်းကန်ခဲ့ရတဲ့ဘွားတွေကိုမေးဖြစ်ပြီးလေးလူရှုမထားပါနဲ့လို့ပြောချင်ပါတယ
်ဘုလိုရောဘုရားကျောင်းမှာခရိယန်ကျမ်းစာလေ့လာကြသလိုနာမတမ်းဖြစ်သူတွေကိုယောဂပျောက်ကင်းသက်သာအောင်ဆုတောင်းပေးတာနဲ့တင်းငွေရောက်တိုင်းပုံမှန်ဝိပ္ပိဆုတောင်းကြပါရခင်ဗျာဆန်ဖရန်စစ္စကိုကလစ်တယ်ရုရှားမှာရုရှားယူရစားတော့ယဉ်ကျေးမှုတွေကိုတွေ့နေပါတယ်။ဒါပေမဲ့လည်းအခုအခါမှာတော့ရုရှားယူကရိန်းစစ်ပွဲကြောင့်ဒီအခြေအနေတွေပြောင်းလဲပေါ်ရဖြစ်နေတာပါ။ရိုင်ယယ်ဈေးဆိုင်မှာဆိုရင်ရုရှားနဲ့ယူကရိန်းဖက်ကုံတွေရောင်းချပေမဲ့ရုရှားပစ္စည်းတွေတွေ့တဲ့အခါဈေးဝယ်သူတွေကမေးခွန်းထုတ်ကြတယ်လို့အာမေးနီးယားအမေရိကန်ဗတ်ဂက်စ်ကာဇယန်ကပြောပါတယ်။
A couple of people come in asking me, I'm telling
you. ဒါကစီးပွားရေးလေကျွန်တော်လည်းဗာတက်နိုင်ပါလေလို့ပြန်ပြောရပါတယ်ဆိုင်ကန်းကားကမီးဖို့ဓာတ်ငွေဖို့ရေဖို့အားလုံးပေးရမှာပါဝန်ထမ်းတွေကိုလည်းပေးရမှာဆိုတော့အဲ့ဒီလူတွေကိုဘယ်လိုပြောရမယ်လို့စဉ်းစားထားမိပါလေဘယ်သူကကျွန်တော်ကိုပတ်စံပေးမှာလဲကျွန်တော်လည်းဘာမှမတက်နိုင်ပါဘူးစီးပွားရေးကစီးပွားရေးပါပဲ
This is only business nothing
Michael Gengen ဟာအမေရိကကိုဘီလာရုစ်ကနေပြောင်းရွှေ့ချေချနေထိုင်သူပါ။သူဟာရုရှားနဲ့ယူကရိန်းနိုင်ငံသားအများပြားအတွက်ရုရှားစကားပြောခီးတွားအလန်းညွန်အဖြစ်28နှစ်ကြာလှုပ်ကိုင်ခဲ့သူပ
ါ။
လုံငန်းရဲ့လာပိုင်းဒီကလေးကဘယ်သူမှမလာကြတော့လုံငန်းအလုံးရက်ဆိုင်ကိုမှလည်းဒီအချိန်မှာကိုဗစ်ကြောင့်ခီးတွားကိုခက်ခဲသလိုအဆက်မရှိလို့ပဲဖြစ်ဖြစ်ခီးမထွက်ချင်လို့ပဲဖြစ်ဖြစ်မလာကြတော့ပါဘူး။
လေရုရှားကစာအုပ်စင်မှာဆိုရင်လေယူကရိန်းရုရှားဘာသာစာအုပ်တွေအတူတွေ့ရမှာပါဆန်ရှင်အလက်စ်မီရာစကီဟာဆိုရင်ယူမျိုးနွယ်ကဆင်းသက်လာသူရုရှားဦးဖြစ်ပါတယ်သူငယ်စဉ်ကယူကရိန်းမှာ9နှစ်ကြာနေထိုင်ခဲ့ဘူးပါတယ်သူကုံစုံဆိုင်မှာဆိုရင်ရုရှားနဲ့ယူကရိန်းကလာတဲ့စားတောက်ကုန်စည်9000ကျော်လောက်ရှိပါတယ
် Spend twice more time
ပစ္စည်းရှောက်တော့ဈေးဝယ်ရတာအရင်ကထက်အချိန်နှစ်ဆပိုကုန်ပါတယ်လုပ်ငန်းတွေအားလုံးရက်ဆိုင်ကုန်တော်ကိုမြင်နေရတော့တနေ့တည်းများစူးစမ်းစုဆောင်းနေပါတယ်
ရုရှားကျူးကျော်စစ်ကြောင့်ရုရှားပစ္စည်းတွေအစားယူကရိန်းပစ္စည်းတွေကိုပဲရောင်းချဖို့ဈေးဝယ်လာသူတွေကတိုက်တွန်းပေမဲ့လည်းခုကကိုပစ္စည်းပြတ်လတ်နေတာကြောင့်အခက်အခဲကြုံရကြောင်းလည်းသူကပြောပါတယ်ခင်ဗျာ
ပြည်ပြောင်းဝင်ရောက်မှုဆိုင်ရာဥပဒေတွေအပါဝင်ကိုအောင်ပြပြခဲ့တဲ့သုတဆုံတဲ့အမေရိကန်တခွင်ကိုနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ဂျော်ကင်မျိုးဆက်ရဲ့သိပ္ပံနဲ့ဤပညာပတ်စဉ်ကဏ္ဍပါအစားအသောက်တွေတာရှည်ခံပိုးသတ်နိုင်မှုအဖြစ်ပစ္စည်းဘိုရက်စ်ခေါ်လက်ချာအန်ဒီရဲ့အကြောင်းဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဂျော်ကင်မျိုးဆက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
မောင်ငါးဘက်တို့သုံးနေကြတယ်။ဘိုရက်စ်လို့ခေါ်တဲ့လက်ချဟာကျန်းမာရေးအတွက်အန္တရာယ်ရှိတာကြောင့်တားမြစ်ထားတဲ့ဓာတုပစ္စည်းဖြစ်ပါတယ်။ဒီဓာတုပစ္စည်းကအစာအစာတွေရဲ့အရောင်သွေးကိုလှပစေပြီးတာရှည်ခံစေသလိုပိုးပါတတ်နိုင်တာလို့ထူးခြားတဲ့ဂုဏ်သတ္တတွေလည်းရှိနေတာဖြစ်ပါတယ်။အစာအသောက်တွေမှာအဖြစ်ပစ္စည်းဖြစ်နေသုံးနေရှိတဲ့ဒီထူးခြားတဲ့ဘိုရက်စ်အကြောင်းဒီဘက်မှာဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုမင်းညာကိုပြန်ပြပေးပါတော့ဘိုရက်စ်ကိုမြန်မာနိုင်ငံမှာဆိုလို့ရှင်အစာအသောက်တွေထဲမှာအများဆုံးသုံးကြရတယ်လို့သိရပါတယ်ရှင်ဒီနည်းနည်းလေးရှင်းပြပေးပါဆရာဘိုရက်စ်ကဒီအစာအသောက်တွေထဲမှာသုံးတယ်မသုံးဘူးပေါ့နော်ဘိုရက်စ်အကြောင်းရှင်းပြပေးပါဆရာဟုတ်တယ်ကျွန်တော်
တို့ဓာတုပညာမှာတော့ online ဘိုရက်စ်ကဝင်လေဘိုရောင်ကနေလာပါဘိုရစ်အက်ဆစ်နဲ့ဆိုဒီယမ်ဘိုရိတ်ဆိုဒီယမ်တက်ထရာဘိုရိတ်ဒက်ကာဟိုက်ဒရိတ်ဆိုတော့ကျွန်တော်တို့နားလည်တာပေါ့ဒါပေမဲ့လက်ချလို့ဘိုရက်စ်တော့ပြောလိုက်ရင်တော့အကုန်လုံးသိကြပါတယ်အဲ့ဟာကိုကျွန်တော်တို့ကတကယ်တကယ်ပုံမှန်ပြအများဆုံးသုံးတာတော့ဒီအက္ခိယမှာတကယ်တကယ်အများဆုံးသုံးတယ်သို့တော်လည်းနောက်ပိုင်းမှာကျတော့အက္ခိယတွေကနည်းတော့တော့ဘယ်နေရာမှာအများဆုံးသုံးလဲဆိုရင်အစားအသောက်တွေနေရာမှာအဓိကသုံးလာကြတယ်စားသောက်ကုန်သူတွေက preservative အနေနဲ့ထည့်သုံးကြတယ်ပိုးသတ်ဆေးအနေနဲ့ထည့်သုံးကြပါတယ
်ဟုတ်ကဲ့ဆင်ဆိုတော့ဒီ borax ပေါ့နော်လက်ချောင်းကိုဘယ်တော့မှစတွေ့တာပါလဲဆင
်လက်ချောင်းကိုစပြီးတွေ့တာတော့ဒီ1800ပတ်ဝန်းကျင်လောက်ပေါ့နော်ကျွန်တော်တို့ study new team borax ဆိုတော့စထုတ်တဲ့ဟာ1800ပတ်ဝန်းကျင်လောက်စထုတ်ကျွန်တော်တို့ကတော့ borax ကတကယ်တော့စတွေ့တယ်လို့ပြောရရင်တော့ခေတ္တမပေါ်ခင်ကာလအဲ့ဒီလောက်လေးကသူတို့သုံးနေတာလည်းဖြစ်နိုင်ပါတယ်ဒီဘိုရက်ဆိုတကယ်တည်းတွေ့သွားတာကအင်မွန်ဇာတောင်းမှာရေခမ်းတော့အဲ့ရေခမ်းရတဲ့အောက်မှာဘိုရက်စီလက်ချားရအများကြီးတွေ့တယ်အဲ့ဒီဟာကနေပေါ့တည်ထုတ်တာပေါ့အမေရိကန်မှာလည်းတည်ထုတ်တယ်အဲ့တည်ရောရောင်းတာသူတို့မြီးအကောင့်နဲ့ဆက်20 news တွေနဲ့တည်ရတယ်ဆိုတော့ပထမဆုံး20 new team borax ဆိုတော့သူတို့စရောက်ပါလေအဲ့ဒီအချိန်မှာတော့တကယ်ကြီးအမေရိကတို့မှာတော့အစားအသောက်စားဝှျော်တဲ့နေရာမှာအများဆုံးသုံးပါလေ
အစားအသောက်မှာသုံးတဲ့ဥစ္စာဒီ borax ကအန်ဒီယန်ရှိမရှိသိနေပါလေရှင
်အစားတွေအကုန်လုံးမှာ borax အနေပါလေအပယ်လည်းမလို့ပါတဘောကအများကြီးပါအများကြီးပါပီးနတ်ဆိုပန်းလေးလည်းမလို့ပါအစားအသောက်မှာသုံးတဲ့ borax ကတော့အများကြီးများရဲ့တော့အန္တရာယ်ရှိပါလေသမားအဖြစ်တော့အမေရိကန်တို့အင်္ဂလန်တို့မှလည်းသူတို့ကကန့်သတ်ကုန်အနေနဲ့ထားရတယ်အစားအသောက်မှာသုံးခွင့်မဖြစ်ဘူးဆိုတော့သုံးရအန္တရာယ်ရှိတယ်ဆိုတော့သူတို့ပြောတယ်နောက်ပိုင်းကျမှပိတ်ပင်တယ်ပိတ်ပင်တာသိမကြဘူးတော့1960ပတ်ဝန်းကျင်တော့မှပိတ်ပင်အဲ့ဒီမတိုင်ခင်တုန်းကတော့သူတို့ဒီတိုင်းပဲထားကြပါအဲ့ဒီအစားအသောက်အန္တရာယ်ဖြစ်တယ်ဆိုတဲ့ဟာကအများကြီးဆိုင်ရဲ့ဒေါ်လာ100တဲ့ဆိုင်ပါပဲဟောအန္တရာယ်ရှိပါတယ်အနည်းရှိတယ်ဆိုတော့ကြောက်စီရတော့ကောင်းတယ်အဲ့ဒါပါလို့ဆိုရင်သူကအသည်းကိုသွားပြီးလုခတ်ပြီးအသည်းကန်ဆာဖြစ်တယ်အဲ့တော့အသည်းကန်ဆာဖြစ်နိုင်တဲ့သဘေတွေချွတ်တယ်အဲ့ဒါလေးဖြစ်မယ်ဆိုရင်နည်းနည်းသတိထားတော့အချို့ဟိုဘိုရက်စ်ပါတဲ့နော်ခေါက်ဆွဲတို့ခေါက်ဆွဲကြောက်တို့အချို့ကိုအများသားဆားတဲ့အစာတွေစစ်ပြီးမှနောက်ဟိုရဲ့ပြောင်းလို့စားတဲ့လူတွေပါစားပါတယ
် Cell E number ဆိုရှိတယ်နော်ဆရာဘိုရက်ရဲ့ဒီအစားအသောက်မှာဘယ်လိုသတ်မှတ်ထားလဲပြောပြပါဦးဆရာ
ဘိုရက်စ်ကဒီအမေရိကန်နေပြီးသတ်မှတ်ထားတဲ့ဟာပါလေ E number E285 ဆိုတော့ food additive နဲ့သုံးတဲ့နေရာမှာသတ်မှတ်ထားပါလေတရုတ်တို့ထိုင်းတို့ကလည်းသုံးခဲ့တယ်ပေါ့လေအခုတော့သူတို့လည်း သုံးလာရတဲ့ဒီရုရှားတို့မြောက်ပိုင်းစကန်ဒီဗီးနီးယားမှာအဲ့တိုင်းပြည်တဲ့ကက်ဗီယာထုတ်တယ်ကက်ဗီယာဆို၅ဥပေါ့အဲ့၅ဥမှာတော့ဘိုရက်စ်အများကြီးပါတယ်ဘာကြောင့်လဲဆိုရင်သူကဈေးလက်ကြီးတယ်သူပုတ်သွားလို့လည်းမရဘူးလေအဲ့တော့အဲ့ဒီမှာအများဆုံးသုံးကြရရှိတယ်တိဥမှာကြတော့သူတို့ကလာမယ်လို့ခေါ်တဲ့ခေါက်ဆွဲပေါ့ကော်ရီခေါက်ဆွဲပါလေအများကြီးထက်ရတယ်ထောင်ကောင်မှာအဲ့ဒီကော်ရီခေါက်ဆွဲတော့မှသုံးလာအဆမတန်များလို့ပြေးရတာလေးကိုတွေ့ရပါလေ
မြန်မာနိုင်ငံမှာဆိုလို့ရှိရင်အစားတောက်တည်တယ်ထင်တယ်ဆိုတော့ဘာအစားစာတွေလဲပြောပြပေးပါစင
်မြန်မာပြည်မှာတော့အစားစာတွေမှာတော့အဓိကတော့သူတို့မိုးပင်ကားတွေမှာထဲတော့မိုးပင်ကားပတ်တယ်ပေါ့မိုးပင်ကားပတ်တယ်ကဘိုရက်စ်ကေဘလသူစိန်လိုက်ရင်ဒီဘိုရက်စ်နဲ့ဆိုရင်သူကရေစုပ်အားပိုများလာတယ်ရေစုပ်အားပိုများတော့သူတို့မြင်များရတယ်စားတော့တဲ့ခါကျရင်လည်းစုဖြစ်တယ်ချောပြီးတော့ဝင်သွားတယ်အဲ့ဒါကြောင့်သုံးနာကိုတွေ့ရတယ်ဘုန်းကြီးကသုံးတယ်တိရုံမှုပါလေသုံးတယ်ဒီတိရုံမှုဒီအားလုံးဒီပါတော့ကသုံးကြတယ်နောက်တော့အစားအသောက်မဟုတ်ဘူးဗုမာတွေအများကြီးစားတာရက်စားပေါ့ဒီဗုမာတွေရိုးရာဆေးလို့ဖြစ်နေအားလုံးစားတယ်ကျွန်တော်တို့လည်းစားကြတာအဲ့ဒီရက်စားမှာတော့ဘိုရက်စ်အများကြီးပါတယ်လို့ကျွန်တော်ယူဆနေတယ
်ဆန်စီမြန်မာနိုင်ငံပြင်ပေါ့နော်တခြားနိုင်ငံတွေမှာရောဆင
်ဒီအာရှတိုင်းမှာတော်တော်လေးကိုအသုံးပြကြလက်ချကိုဥပမာဒီအင်ဒိုနီးရှားမှာဆိုရင်ထမင်းတွေကျဲမှာတော့ကကြောင်းလန်းထမင်းတွေမှာထည့်တော့သုံးတယ်တော့အသားလုံးနေငါးလုံးနေမှာလဲလက်ချောင်းကိုထည့်ဖို့သုံးတယ်။ဘာဖြစ်လို့လဲတော့မသိဘူး။ process ဆုံးချစ်တဲ့လူတွေပုံကြိုက်တယ်။ဒါမှမဟုတ်ရင်မတိုးဘူးအကြာရှည်ခံတယ်လို့ယူဆတာပေါ့။အဲ့တော့ဒီဂျပန်ကလည်းဒီလက်ချောင်းကိုအမှသုံးလဲဆိုရင်သူတို့ cost ကြောက်တယ်။ဟိုတန်းပြီးတော့ပထမအလုံးထုတ်တဲ့ cost ကြောက်တယ်မှာသုံးပါတယ်။အခုတော့သူတို့ကတော်လေး short တယ်ကျွန်တော်ထင်ပါတယ်။အဲ့တော့မ short တဲ့သူပါလေ။ short သူတို့ပဲသုံးနေကြတာရှိပါတယ်။
ဟုတ်ကဲ့ဆရာအစားတောက်မှာကလွန်အောင်တုံးလို့ရှင်အန်ဒီရဖြစ်တယ်တကယ်လို့ तू အချိုးစားနေသူပေါ့နော်တုံးရင် तू ကအတုံးဝင်နေဆိုတဲ့သဘောလားရှင
်အဲ तू အချိုးစားနေတုံးညကျွန်တော်ထင်တယ်ကျန်တဲ့ဟာကျန်တဲ့ပိုးသတ်ဆေးနဲ့ဆိုင်တော့တုံးတကယ်လို့ဘိုးရက်ဆိုအနှံ့ငယ်ပဲတုံးရင်တော့အချိုးရှိမယ်လို့ကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုရင် तू ကပိုးသတ်ဆေးလည်းဖြစ်တယ်ဒီအန်ဒီဆက်တစ်လည်းဖြစ်တယ်ကျန်တဲ့ရောဂါပိုးတွေကိုလည်းမကောက်အောင်တတဝါတွေလည်းမကောက်အောင်လို့ तू လုပ်လို့ရတယ်ဥမာရေဘုမာပြည်မှာသုံးတဲ့ဟာကငချောက်တွေကိုကျွန်တော်တို့ကပိုးသတ်ဆေးသုံးတယ်လို့ပြောတယ်။အဲ့တော့ကျွန်တော်တို့သိရှာမသိပေမဲ့သုံးတာတော့သိကြတယ်။ဘာကြောင့်လဲဆိုရင်ငချောက်တွေကိုရင်ကုန်မနာတော့အဲ့ရင်ကုန်တွေမလာဘူးဆိုရင်တို့ဒါပိုးသတ်ဆေးသုံးတာ။အဲ့ဒီပိုးသတ်ဆေးသုံးမဲ့အစားဘိုရက်ဆိုသုံးပြီးလဲအဲ့ဒီအတိုင်းပဲတွေ့အောင်မှုရှိပါလေ။ကျန်တဲ့ပိုးသတ်ဆေးတွေဖြန်းလာတော့ဒူတွေလည်းမစားရတော့ဒါပဇွန်ချောက်တို့ငချောက်တို့ကဘိုရက်စ်ကိုတင့်တင့်မြှောက်ကြတဲ့ပုံမှန်နဲ့ထည့်ပြီးတော့သုံးရင်တော့ကိုယ်လည်းတတ်တယ်အယောင်လည်းစားတယ်အန်ဒီလည်းအတင့်တင့်ကင်းတယ်လို့ကျွန်တော်ပြောချင်ပါတယ
်ဒေါက်တာချင်မောင်ညိုရဲ့ပြောချချင်တယ်ပဲဒီသတင်းပတ်အတွက်တိတ်ပန်တဲ့နေ့တင်ကဆန္ဒကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးမ
တခင်မြတ်တဲ့သိပ္ပံနဲ့နိဗ္ဗာန်အပ္ပစင်ကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရတာပါအခုလိုအပ္ပစင်ကဏ္ဍတွေအပြီးမှာတော့ VOA American တန်ရဲ့တောက်ချာညာနောက်ဆုံးရထစ်တဲ့ရသတင်းချင်းချက်ကိုမဆုမြတ်မွန်ပြောပြပေးပါအောင်ခင
်ဗျာ Texas City နဲ့ Uvalde မြို့က Rob Mularan တောင်မှာဆယ်ကျော်သက်အရွယ်သဏ္ဍာန်သမားလက်ချက်နဲ့ကလေးငယ်19ဦးဆီယမ2ဦးသေဆုံးခဲ့ရတဲ့ပြစ်ခတ်မှုဖြစ်ထားချိန်ရပ်ပိုင်းမဲ့ရှိခဲ့ချိန်မှာပဲ Texas City နဲ့ Houston မြို့မှာတော့အမျိုးသား Rifle အသင်း NRA ရဲ့တစ်ပတ်လည်ညီလာခံဒီကနေ့စတင်ကျင်းပမှာဖြစ်ပါတယ်။ဒီညီလာခံမှာလူကိုယ်တိုင်တက်ရောက်မင်ကွန်းပြောကြားဖို့အတွက်အပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကအစောပိုင်းတုန်းကစီစဉ်ခဲ့ပေမဲ့အခုတော့ဒီအစီအစဉ်ကိုဖျက်ပြီးတော့ Uvalde မြို့ကိုသွားမှာဖြစ်ပါတယ်။တနက်သမားဟာရဲတပ်ဖွဲ့တွေရောက်လာခင်လေးလမ်းကြောင်းစတင်ခန်းထဲမှာမိနစ်40ကနေတနအိနီးပါးပြစ်ခတ်ခဲ့လို့22ယောက်တေဆုံးခဲ့ရတာဖြစ်တယ်လို့အစိုးရအရာရှိတွေကပြောပါတယ်။ဂျောင်းဝင်းနဲ့ပိတ်မိနေတဲ့ចောင်းသားတွေရဲ့မိဘတွေလမ်းဘေးမှာစူဝေးကြည့်နေကြသူတွေကရဲတပ်ဖွဲ့တွေចောင်းဝင်းနဲ့အမြန်ဆုံးဝင်ပြီးတော့တနက်သမားပြစ်ခတ်တပ်ဖြတ်နေတာကိုရပ်ဖို့အော်ဟစ်ပြောနေကြတယ်လို့မျက်မြင်တွေကပြောပြပါတယ်။ယူကရိန်းပြည်သူတွေပေါ်ရုရှားကလူမျိုးတုံးတပ်ဖြတ်တဲ့မူနဲ့ဆောင်ရွက်ကျူးလွန်နေတယ်ဆိုတာသိတာတယ်လို့ယူကရိန်းသမ္မတဗလော်ဒီမီယာဇလန်စကီကသူ့ရဲ့နေ့စဉ်မင်ကွန်းမှာပြောကြားလိုက်ပါတယ်။ကမ္ဘာ့အင်အားကြီးနိုင်ငံတွေအနေနဲ့စစ်ပွဲအဆုံးသတ်အောင်ဖိအားပေးမယ်ဆိုရင်ကြီးမားတဲ့ဆုံးရှုံးမှုတွေဖြစ်လာမှာမဟုတ်ဘူးလို့သူကဆိုပါတယ်။ဥရောပသမဂ္ဂကရုရှားအပေါ်အစီအစဉ်6ခုနဲ့အရေးယူတန်းခါဖို့ကြိုးစားနေတဲ့အချိန်တည်းမှာပဲဥရောပကိုရင်းနှီးတဲ့သဘာဝဓာတ်ငွေရောင်းချမှုကနေရုရှားကတနည်းကို1 billion euro ငွေရရှိနေတယ်လို့သူကထောက်ပြပါတယ်။ 2035 ခုနှစ်မတိုင်ခင် G7 နိုင်ငံတွေရဲ့ဆွေးအင်္ဂဏမှာဖန်လုံအင်တန်းငွေတွေမရှိအောင်ရည်ရွယ်ဆောင်ရွက်သွားမယ်လို့ G7 ဆက်မှုအင်အားကြီးနိုင်ငံတွေကကြေညာခဲ့ကြပါတယ်။ဂျာမနီနိုင်ငံဘာလင်မြို့တော်မှာ G7 နိုင်ငံတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးစဉ်မှာဒီခုလိုကြေညာခဲ့ကြတာဖြစ်ပါတယ်။ဆွေဒီနိုင်ငံကဒီကဘာကျော်ပေါ့ဂီတာအဖွဲ့ဖြစ်တဲ့အဘကအနှစ်40အတွင်းမှာပထမဆုံးဂီတာဖျော်ဖွေခွဲတစ်ခုကိုလန်ဒန်မြို့မှာကျင်းပခဲ့ပါတယ်ရှင်
။ဖီယိုရဲ့တောက်ကြညာသတင်းအစီအစဉ်တွေသတင်းချင်းချုပ်ကိုမဆုမြတ်မှုပြောပြခဲ့တာပါ။တောက်ကြညာတဲ့သတင်းအစီအစဉ်တွေဒီမှာပြီးဆုံးပါပြီ။ဒီညအတွက်ထုတ်လွှင့်ရမှုကမဆုမှန်ပါ။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုးဂေးနဲ့ပီဂျီအီလီယော့တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမတော်တာရှင်များတဲ့တော့ကမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝကြပါစေ။ကောင်းကောင်းလေးအစ်ဆက်အနာယူနေတဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.